ရှင်နေသာသနာတော်နှစ်2558ခုနှစ်ကောဇာတက္ကရေ1386ခုနှစ်ကဆုံးလာပြီးကျော်2ရက်ခရစ်နှစ်2014ခုနှစ်မေလ15ရက်ကြာသာပတေးနေ့မှာစကိုင်းတောင်ရင်များဆက်ကြအကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတာကနှစ်ဖက်သောမိဘများအားအမှုထားပြီးမန္တလေးမြို့ကျွဲဆယ်ခံရက်မှာနေထိုင်ကြတဲ့တက္ကသိုလ်ဆန်းမြင့်အောင်တက္ကမဒေါ်ကြည်ပြာအေးသားများဖြစ်ကြတဲ့ဘုံနေရောင်ဘုံလာရောင်စူပါမိုဘိုင်းမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကစကိုင်းတောင်ရင်များဆက်ကြအကြောင်းတိုက်လာရောက်ပြီးတန်ဃာတော်340ကျော်တို့အားနန္ဒအခါမှာအာယုံစွမ်းများဆက်ကပ်လူတန်းခြင်းတန်ဃာတော်340ကျော်တို့အားနေ့လည်အခါမွန်မြတ်သောစွမ်းခဲပွေဘောဇင်များဆက်ကပ်လူတန်းခြင်းတန်ဃာ340ကျော်တို့အားညနေအခါဖြောရည်ဆေးပစ္စည်းများလောင်းလူဆက်ကပ်ခြင်းဆိုတဲ့တနေ့တာကုသိုလ်များကိုလာရောက်ပြီးစီပူအားထုတ်တယ်ထို့မှတစ်ပါးထိုဆုံးကပ်မင်္ဂလာကိုကြောင်းပြုပြီးတော့ညဆက်ကြအကြောင်းတိုင်းမာနယကဆရာတော်အားပစ္စည်းလေးပါလိုအပ်ရာရာအသုံးပြုနိုင်ရန်ဆယ်သိန်းကျပ်တန်ဝတ္ထုပစ္စည်းများနဲ့သင်္ကန်းထွေးစုံသုံးစုံကိုလည်းပဲလူတန်းကြခြင်းအာဂန္တုဆရာတော်တစ်ပါးနဲ့မြတ်စကြာနိုင်ကဆရာတော်6ပါးအလုံး9ပါးတို့အားလည်းပဲတစ်ပါးတစ်ပါးအတွက်တသိန်းကျပ်တန်တသိန်းကျပ်တန်စီပစ္စည်းလေးပါလိုအပ်ရာရာအသုံးပြုနိုင်ရန်နဝကမ္မများလူတန်းခြင်းနံပါတ်၄မြတ်စွာဘုရားကျောင်းတိုက်အနုနာယကစာချဘုန်းကြီး၅ပါးတို့အားတစ်ပါးတစ်ပါးအတွက်ပစ္စည်းလေးပါလိုအပ်ရရအသုံးပြုနိုင်ရန်၅ဆောင်ကျက်တန်စီ၅ဆောင်ကျက်တန်စီလူတန်းကြခြင်းနံပါတ်၅မြတ်စွာဘုရားကျောင်းတိုက်ကနဝဇကစာချဘုန်းကြီး၅ပါးတို့အားတစ်ပါးတစ်ပါးအတွက်ပစ္စည်းလေးပါလိုအပ်ရရအသုံးပြုနိုင်ရန်၃ဆောင်ကျက်တန်စီ၃ဆောင်ကျက်တန်စီဝတ္ထုများကိုလူတန်းကြခြင်းနံပါတ်6မြတ်စွာဘုရားကျောင်းတိုက်ကနဝဇကအကူစာချာများစာတင်သားရဟန်းတော်များတာမဏေများ332ပါးတို့အားလည်းပဲတပါးတပါးအတွက်တထောင်ကျက်တန်တထောင်ကျက်တန်ဝတ္ထုပစ္စည်းများလူတန်းကြခြင်းနံပါတ်9မြတ်စွာဘုရားကျောင်းတိုက်ပစ္စည်း၄ပါးပရိသတ်ဖြင့်အဖြစ်10သိန်းကျက်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဘုန်းကြီးရဲ့မေတော်ကြီးဖွာပုံညာဝတ္တီအားလည်းပဲလိုအပ်တဲ့စီဒီစီစာရာရီအသုံးပြုနိုင်ရင်တသိန်းကျက်တန်ဝတ္ထုပစ္စည်းလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဓမ္မမိတ်ဆွေများဖြစ်ကြတဲ့နံပါတ်၁မိခင်ကြီးဒေါ်စိန်အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုရည်စူးမှန်းထားပြီးရန်ကုန်မြို့မှာနေထိုင်တဲ့ဒါယိကာမကြီးဒေါ်အေးတန်းကလည်းပဲပစ္စည်းလေးပါပရိသတ်ပင်အဖြစ်ဒုတိယအကြိမ်မြောက်အနေနဲ့ကျက်သိန်း50ကိုလည်းပဲလူတန်းခြင်းခါဝေမြတ်ဆက်ကြမာနိုင်ကဆရာတော်ကတသိန်းကျက်တန်ဝတ္ထုပစ္စည်းများနဲ့သင်္ကန်းထွေးစုံသုံးစုံလူတန်းခြင်းကာငေဘုန်းကြီးရဲ့မေတော်ကြီးဖွာပုံညာဝတ္တီ89နှစ်အားလည်းပဲ9000ကျက်တန်ပစ္စည်းများကိုလူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ပါတယ်ဓမ္မမိတ်ဆွေများဖြစ်ကြတဲ့ကုသိုလ်ပြုပဲဖြစ်ကြတဲ့ပါရမီဖြည့်ပဲဖြစ်ကြတဲ့ရန်ကုန်မြို့မှာနေထိုင်တဲ့ဥအောင်တင်ဒေါ်ကျင်ဝေမိသားစုကပစ္စည်းလေးပါပရိသတ်ပင်ဖြစ်ဒုတိယကျိန်မြောက်အနေနဲ့၅သိန်းကျက်မဟာနိုင်ကဆရာတော်ကလည်းတင်ငန်းသုံးစုံဆက်ကပ်လူတန်းခြင်းထိုမှတစ်ပါးရန်ကုန်မြို့ဦးစန်းမောင်ဝင်းဒေါ်ထေထေမိသားစုကလည်းမြတ်စွာဘုရားမဟာနိုင်ကဆရာတော်ကတသိန်းကျက်တန်ဝတ္ထုပစ္စည်းများနဲ့တင်ငန်းထွေးစုံသုံးစုံလူတန်းခြင်းအာဂန္တုဆရာတော်တစ်ပါးနဲ့မြတ်စွာဘုရားနာယကအနုနာယကကနဝဇကစာကြအလုံး26ပါးတို့အားလည်းပဲတစ်ပါးတစ်ပါးလေး9000ကျက်တန်စီလူတန်းခြင်းမန္တလေးမြို့ကိုပြည်မမီမီကျော်တမီကျေစင်လင်းမိသားစုတို့ကလည်းမြတ်စွာဘုရားမဟာနာကဆရာတော်က9000ကျက်တန်ဝတ္ထုပစ္စည်းများလူတန်းခြင်းအာဂန္တုဆရာတော်တစ်ပါးနဲ့နာယကအနုနာယကကနဝဇကစာချဆရာတော်26ပါးတို့အားလည်းပဲတစ်ပါးတစ်ပါးလင်တထောင်ကျက်တန်စီလူတန်းခြင်းရန်ကုန်မြို့ကဒေါ်ချိုချိုကလည်းပဲတန်ခိကအဖြစ်ဆောင်သုံးတဲ့လူတန်းခြင်းဆိုပြီးတော့ ပါရမီဖြည့်ပဲ့ပါရမီရှင်ကုသိုလ်ရှင်များကလည်းဝိုင်းဝန်းပြီးတော့ကုသိုလ်များကိုပြုလုပ်ကြတယ်တရဏဂုံ၃ပါးနဲ့တကွာသီလတော်မြတ်ကိုလည်းပဲထက်မှန်ခံယူစောင့်တည်ကျင့်သုံးကြတယ်ပရိတရားတော်မြတ်ကိုလည်းပဲရိုးရိုးတည်တည်လေးလေးစားစားနာယူကြတယ်အဲ့တော့ဘုန်းကြီးအနေနဲ့ယနေ့တက္ကသံမြေအောင်တက္ကမကြည်ပြအေးမိသားစုနဲ့ဓမ္မမိတ်ဆွေများကိုပါတရားဟောပေးမလဲဆိုတော့ကောင်းမြတ်သောအမွေကြံရပါစေဆိုတဲ့ကောင်းစီနဲ့ဟောပေးမယ်အဲ့တော့သာသမီတွေကိုမျိုးဆက်တွေကိုအမွေပေးတဲ့အခါမှာပစ္စည်းအမွေပေးကြတယ်ဒါလည်းပဲပေးရမှာပါပဲဒါပေမဲ့ဒါလောက်နဲ့မလုံလောက်သေးပါဘူးအဲ့တော့တချို့ကြတော့လည်းပဲပညာအမွေပေးကြတဲ့အတ္တမွေဝန်ကြောင်ပြုလုပ်ဖို့အတွက်ပညာတွေသင်ပေးဒါလည်းပဲမလုံလောက်သေးပါဘူးအဲ့တော့တခါတရံမှာမိဖဆရာသမားကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေကမိမိတို့ရဲ့အပြုမူလေးတစ်ချက်ဒီအပြုမူလေးတစ်ချက်ဟာနောင်လာနောက်သားတွေအတွက်မိမိတို့ပေးရတဲ့အမွေဆိုတာဖြစ်သွားနိုင်တယ်ဒါသတိထားဖို့ကောင်းတယ်အဲ့တော့ခေါင်းဆောင်ဖြစ်ကြတဲ့မိဘတွေဆရာတွေသူတို့အနေနဲ့အမှတ်တမဲ့မကောင်းတဲ့အမူအရာလေးတွေမကောင်းတဲ့အပြုမူလေးတွေဘဝမှာပြုလုပ်မိတယ်အဲ့ဒီလိုပြုလုပ်မိတဲ့ဘဝမှာအမှတ်တမဲ့အမူအရာပြုမူလေးတွေဒီပင်နောင်မျိုးဆက်တစ်တည်းအတွက်အတူခိုးเสียအားကျเสียဖြစ်သွားပြီဆိုရင်ဒါဟာတမိုင်းမှာမကောင်းတဲ့အမွေတွေကိုကြံရစ်เสียရောက်တယ်မကောင်းတဲ့အမွေတွေကိုပေးရရောက်သွားတတ်တယ်။တမိုင်းမှာနောက်မျိုးဆက်တွေဟာမကောင်းတဲ့အကျင့်တွေကိုဆက်လက်ကျင့်သုံးပြီးဆိုရင်မိမိတို့မှာတမိုင်းမှာတရားခံဖြစ်သွားတတ်တယ်။လူသေးပေမဲ့အကုသိုလ်တွေဆက်ဆက်ပြီးတော့တိုးသွားစေနိုင်တယ်ဒါသတိထားစရာကောင်းတဲ့အချက်။နောက်တစ်ခါကိုယ့်ရဲ့ကောင်းမွန်တဲ့အပြုအမူလေးတစ်ချက်တည်းပဲသာသမီမျိုးဆက်တွေကိုမင်းတို့ဒီအတုကိုယူကြဒီလိုတော့မပြောပါဘူးဒါပေမဲ့ကိုအမတ်တမဲ့ပြုလုပ်လိုက်တဲ့အပြုမူလေးတည်ပင်နောင်လာနောက်သားတွေအတွက်အာကြစရာတူစူစရာဖြစ်နေကြံရစ်ခဲ့ပဲဆိုရင်လည်းပဲသူတို့ကုသိုလ်တွေတိုးနေသည်မြသူတို့ဘာသာသာသနာကိုမြင့်တင်နိုင်သည်မြမိမိတို့မှာတမလွန်ဘဝရောက်လို့သေလွန်ပွေလွန်သွားတာတောင်မှကုသိုလ်ပါရမီတွေတိုးနေတယ်တဲ့နိဗ္ဗာန်မျက်မှောက်မပြုမချင်းကုသိုလ်ပါရမီတွေတိုးနေတတ်တယ်ဒါလေးတွေကိုသိစေခြင်းနဲ့အတွက်ကောင်းမြတ်သောအမွေကြံရစ်ပါစေဒါလေးကိုဘုန်းကြီးကဟောပေးတယ်။ဘာဖြစ်လို့လဲဆိုတော့မိမိတို့မှလည်းပဲသာယတနာလေးတွေရှိနေကြရတယ်။ဒီသာယတနာလေးတွေအတွက်ကောင်းမြတ်တဲ့အမွေတွေကြံရစ်စေဖို့အရေးကြီးတယ်။အမတ်တမတ်ကိုကပြုမူလိုက်တယ်။ဒီပြုမူလေးဒီပင်သူတို့အတွက်ကောင်းမြတ်တဲ့အမွေဖြစ်ဖို့သိပြီးတော့အရေးကြီးပါတယ်။ဥပမာအဖြစ်ပါလဲဆိုတော့တချို့လူသားတွေမိဘတွေဆရာတွေစိတ်ညစ်တဲ့အခါအရက်သေးစားတောက်စားကြတယ်။ဘာဖြစ်လို့လဲစိတ်ညစ်လို့စိတ်ညစ်လို့စိတ်ညစ်တာပြေပြောက်အောင်ဆိုပြီးတော့အရက်တောက်ကြတယ်။အဲ့တော့ဒီအပြုမူလေးဟာသာသမီတွေကိုမင်းတို့လည်းပဲငါလှုပ်တယ်လို့လုံးလို့အမွေတော့မပေးပါဘူး။ဒါပေမဲ့သာသမီလေးတွေရဲ့မသိစိတ်ထဲမှာဩငါတို့ပါကင်းနေငါတို့မိဘတွေလက်ထက်ကစိတ်ညစ်လို့ရှိရင်အရက်တောက်ကြတယ်ဒါလေးရမသိစိတ်ထဲမှာဆွဲပြီးတော့ဒီအမတ်တမတ်အပြုမှုလေးဟာသာသမီတွေအတွက်နှလုံးသားထဲမှာမသိစိတ်ထဲမှာဆွဲကြံခဲ့ပြီဆိုရင်အဲ့ဒီမိဘတွေဆရာသမားတွေကတမိုင်းမှာတရားခံဖြစ်သွားတယ်သာသမီတွေဒီမကောင်းတဲ့အကျင့်တွေကျင့်နေပြီဆိုသမျှဘာသာသာသနာညှိုးနှွမ်းနေသမျှဒါဟာတမိုင်းမှာတရားခံဖြစ်ပြီးတော့အာကုသူတွေတိုးနေတဲ့လူသေးပေမဲ့အာကုသူတွေမသေးတဲ့မသေးဘူးလို့ဒီလိုခေါ်ရတယ်အဲ့တော့တချို့မိဘတွေကြတော့ဘယ်လိုလဲဆိုတော့ကုသိုလ်ကောင်းမှုလုပ်တယ်ဂုဏ်တော့မလိုက်ဘူးပကတနာတော့မလိုက်ဘူးကိုလှလိုက်တဲ့ပစ္စည်းဟာသာသနာအတွက်အကျိုးရှိတဲ့နေရာကိုရွေးချယ်လှူတယ်ဒီလိုပြုမှုကောင်းလေးတစ်ခုကိုကျင့်လိုက်တယ်ပေါ့အဲ့တော့ဥပမာအဖြစ်ကိုကနေပြီးတော့သာသနာအတွက်လှူမယ်။သ သနာအတွက်လှူတဲ့နေရာမှာနာမည်ကြီးလို့လှူတာမဟုတ်ဘူး။ဂုံပကသနာတွေရရှိလို့လှူတာနိုင်ငံတော်ပေးတဲ့ပွဲကိုလိုချင်လို့လှူတာမဟုတ်ဘူး။ကိုလှူလိုက်တဲ့ပစ္စည်းကိုအသုံးပြုပြီးတော့သာသနာဝန်ထမ်းတွေအသုံးပြုပြီးတော့သာသနာအလုပ်လှုပ်ဆောင်နိုင်မယ်။သာသနာအလုပ်လှုပ်ဆောင်ရင်သာသနာတော်ကြီးရှေးသွားမယ်ကိုပစ္စည်းလေးကိုအသုံးပြုပြီးတော့သာသနာတော်ကြီးရှေးသွားမယ်အလုပ်လေးကိုမိဘတွေကလှူလိုက်တယ်ကုသိုလ်လုပ်လိုက်တယ်သာသမီတွေတို့မင်းတို့ငါတို့လှုပ်တယ်လို့လှုပ်ကြအမွေတော့မပေးပါဘူးဒါပေမဲ့သာသမီတွေရဲ့မသိစိတ်ထဲမှာသူတို့အရွယ်ရောက်လာလို့ကုသိုလ်လုပ်ပြီဆိုရင်ငါတို့မိဘတွေကတော့ဒီလိုနာမည်ရယုံနေတော့မလုပ်ဘူးသာသနာအတွက်အကျိုးရှိတဲ့နေရာမှာအကျိုးရှိတာတွေကိုလှုပ်သွားတယ်လို့မသိစိတ်ထဲမှာနှလုံးသားထဲမှာစွဲပြီးတော့အဲ့ဒီအတုမူလေးတွေပြုကျင့်သွားပြီဆိုလို့ရှိရင်မိဘတွေဟာကွယ်လွန်သွားပြီမဲ့တမလွန်ဘဝရောက်နေပြီမဲ့နိဗ္ဗာန်မရမချင်းသာသမီတွေအမျိုးဘာသာသာသနာမြင့်တင်တဲ့အလုပ်တွေဆက်လက်မွေးခမ်းနေတယ်မြကုသိုလ်တွေတိုးလိုက်တာဒါပါလဲဆိုတော့ကောင်းမြတ်သောအမွေတွေကိုပေးရတာတဲ့ကောင်းမြတ်သောအမွေကြံရပါစီဆိုတာဒါကိုပြောတာဒါကြောင့်မို့မိမိတို့အနေနဲ့သာသမီတွေကိုနောက်မျိုးဆက်တွေကိုတိုးတက်စေခြင်းပါတယ်နောက်မျိုးဆက်တွေကိုအစဉ်တန်းမြင်စေခြင်းပါတယ်ဘာသာသာသနာအတွက်ဆင့်မြင့်နိုင်တဲ့တာကောင်းယတနာတမိကောင်းယတနာလေးတွေဖြစ်စေခြင်းပါတယ်ဆိုရင်သာသမီတွေကိုပြုစုယုံနဲ့မပြီးပါဘူးမိမိတို့ရဲ့အပြုမူကောင်းလေးတွေဟာလိုအပ်တယ်အဲ့ဒီအပြုမူကောင်းလေးတွေတည်ပင်သာသမီတွေကိုအမွေပေးရာရောက်တယ်လို့ဒါလေးကိုဘုန်းကြီးကသိစေခြင်းလို့ကောင်းမြတ်သောအမွေကြံရပါစေဆိုပြီးယနေ့ဘုန်းကြီးကဓမ္မလက်ဆောင်ဖြစ်နေဟောပေးမယ်ဖို့ရအမျိုးသားစာဆိုကြီးဆရာဆိုကြီးကလည်းပဲအင်မတန်မှကြော်ကြားခဲ့တဲ့ကြံပြတဲ့ပုတ်ရေးခဲ့တယ်။ကောင်းမြတ်တော်မူကြံရစ်စေဖို့။ဩလူပြည်လောကလူဘဝကအိုရနာရတေရဥမီမှန်ပေတည်တည်တဲ့လူဆိုတာမွေးလာရင်တေရမယ်။မတေအောင်ကုစားလို့မရပါဘူး။ဘုရားရှင်တော်မှပရိနိဗ္ဗာန်ဆံခဲ့ရတာ။အဲ့တော့မွေးလာရင်တေမယ်။တေမအောင်တွေးပြီးတော့ဝန်းတဲ့နေရာမှာလားမဟုတ်ပါဘူး။ပါလို့ရပါလေတို့တပီကတင်သေးသွားတော့တင်ဖွာတော့မြေတင်တို့မြေဒီအခြေတို့မြင့်ကြံကောင်းတင်ဤတင်မျိုးသားစာစကားလီကြည်ပွားတမြင့်ကြံကောင်းတင်ဤတင်ဦးချ၍မြဝေရာစေတီသာနှင့်တစ္ဆာရောင်ညံတစောင်းလီပြောင်းလျက်ဝင်းလျက်ကြံစီသည်ကိုတည်သွားလို့ရှိကိုရဲ့ကောင်းမြတ်တဲ့အမွေနှစ်တည်းကြံရစ်ဖို့ရည်ကြည်တယ်ကိုကိုကြောင်းပြူပြီးတော့သားကောင်းယတနာလေးတွေတမိကောင်းယတနာလေးတွေလူလောကမှာကြံရစ်ခဲ့ဖို့အရေးကြီးတယ်။အဲ့ဒီသားယတနာတမိယတနာလေးတွေကအမျိုးဘာသာသာသနာမြင့်တင်ပေးနေဖို့အရေးကြီးတယ်။မိမိရဲ့အပြုမူလေးတွေဟာနောင်လာနောက်သားတွေအတွက်အတူယူရင်သာသနာဘာသာအတွက်အကျိုးရှိဖို့ပါရမီကုသိုလ်တွေတိုးဖို့ဒါတွေဟာအရေးကြီးတယ်။အဲ့ဒါတွေကြံရစ်ဖို့ပဲအရေးကြီးတယ်။မတေပါနဲ့လို့တောင်းတလို့မရဘူး။မွေလာရင်သေးမယ်တဲ့။ဒါပေမဲ့လို့ကိုသေးသွားတဲ့အခါမှာကောင်းမြတ်တဲ့အမွေလေးတွေကြံရစ်စေဖို့ဒါကဗျာဆရာကြီးဆရာဆိုကြီးကမာတန်းချွေခဲ့တာပါ။ဒါလေးတွေကတိတ်ပြီးတော့အရေးကြီးတယ်။ဒါကြောင့်ဘုန်းကြီးကပြောတာ။ဒီတရားကိုဘာဖြစ်လို့ဟောပေးတာလဲ။ကိုရဲ့ကောင်းတဲ့အပြုမူတစ်ချက်ဟာနောင်လာနောက်သားတွေရဲ့မသိစိတ်တဲ့နှလုံးသားထဲမှာဆွဲသွားရင်အဲ့ဒီကောင်းတဲ့အပြုမူလေးတွေကိုသူတို့ကျင့်သုံးနေတယ်မြ။သာသနာတော်ကြီးအတွန်းရှိသွားနိုင်တယ်။လူမျိုးမြန်မာပြည်လူမျိုးတွေနေတကွာအားလုံးသောလူမျိုးတွေမိမိအမျိုးဘာသာသာသနာကြီးမြင့်တက်သွားနိုင်တယ်။တကယ်လို့ကိုယ့်ရဲ့အပြုမူလေးတစ်ချက်မကောင်းတာလေးလုံးမိတာနဲ့တပြိုင်နက်နောက်မျိုးဆက်တွေကိုမင်းတို့ကျင့်သုံးကြလို့အမွေတော့မပေးဘူး။အမွေမပေးပေမဲ့ကိုယ့်ရဲ့မကောင်းတဲ့အပြုမူလေးတစ်ချက်ကိုနောင်လာနောက်သားတွေကျင့်သုံးလိုက်ပြီဆိုရင်သာသနာဖြည့်ရရောက်တယ်သာသနာကွယ်အောင်လုပ်ရရောက်တယ်လူမျိုးတွေကိုနှိမ်ကြအောင်အဆက်တကွယ်ကြိုးနေဖြစ်အောင်တိတ်ခါကြအောင်လုပ်ရရောက်တယ်လူသေးပြီမဲ့အကုသိုလ်တွေတိုးစေနိုင်တယ်အဲ့တော့သာသမီတွေယတနာတွေမျိုးဆက်ယတနာတွေကိုမိမိတို့ပြုစုပြိုးထောင်တဲ့နေရာသူတို့ကိုပြုစုပြိုးထောင်ရုံနဲ့မပြီးဘူးကိုယ့်ရဲ့အပြုမူလေးတွေဟာစင်ကြဲဖို့မှန်ကန်ဖို့တန်ရှင်းဖို့အပြစ်နာစာမရှိဖို့အရေးကြီးတယ်ဒါလေးကိုသိစေခြင်းလို့ဘုန်းကြီးကဟောပေးတာအဲ့တော့ဘုန်းကြီးတို့ဇက်တော်တစ်ခုရှိတယ်ဒါလေးပြောရင်သိနားလည်သွားနိုင်ပါတယ် ဘုန်းကြီးတို့ဒီဂီရိတတဇက်ဆိုတာမြတ်စွာဘုရားဟောခဲ့တဲ့ဇက်တော်တစ်ခုရှိတယ်။သင်္ကန်းစာယူစရာသိပ်ကောင်းတဲ့ဇက်တော်လေးဒါလေးဘုန်းကြီးနည်းနည်းပြောပြပေးမယ်။ဘုန်းကြီးတို့ဘုရားရှင်ပြန်ဟောတဲ့ဇက်တော်ထဲမှာဘာပါလဲဆိုတော့အတိတ်တုန်းကဘုန်းကြီးတို့ဘုရားလောင်းကပါရဏတိပြည်မှာရှင်ဘုရင်ကိုအကြံပေးတယ်။အကြံပေးပညာရှင်အမတ်တဦးသွားဖြစ်တယ်။တိုင်းပြည်ကပါရဏတိရှင်ဘုရင်ကြီးရဲ့နာမည်ကတာမဆိုတဲ့ရှင်ဘုရင်ကြီးပေါ့။အဲ့တော့တာမရှင်မြင်းကြီးရဲ့ကြံပေးပညာရှင်ဘုန်းကြီးတို့ဖရာလောင်းကသွားဖြစ်တယ်။အဲ့တော့ရှင်ဘုရင်ကြီးမှလည်းပဲပန္တဝဆိုတဲ့မင်္ဂလာမြင်းတော်ကြီးတစီရှိတယ်။အဲ့ဒီပန္တဝဆိုတဲ့မင်္ဂလာမြင်းတော်ကြီးကိုထိန်းချောင်းနေရတာကဂီရိတ္တာတဲ့။မျက်စီနဲ့အာယုံပြုကြည့်လိုက်။ပါရဏတိပြည်မှာတာမရှင်မြင်းကြီးအုပ်ချုပ်တယ်။တာမရှင်မြင်းကြီးမှာမင်္ဂလာမြင်းတော်ရှိတယ်။အမည်ကပန္တဝဒီမင်္ဂလာမြင့်တော်ကြီးကိုထိန်းချောင်းနေတာကဂီရိတ္တာတဲ့ဘုန်းကြီးတို့ဖရာလောင်းတော်ကအဲ့ဒီမှာရှင်ဘုရင်ကိုအကြံပေးတဲ့အကြံပေးပညာရှင်အမတ်ကြီးသွားဖြစ်တယ်။တနေ့တော့ဘုန်းကြီးတို့မင်္ဂလာမြင့်တော်ကြီးမှာယောဂတစ်ခုမထင်မှပဲစွဲကပ်လာတယ်။ဘာယောဂလဲဆိုတော့ခြေခွင်တဲ့ယောဂတဲ့ရှင်ဘုရင်နေဆိုတာကအတိတ်နမိတ်ကောက်တယ်။အဲ့တော့သူတို့ရဲ့သူ့ရဲ့မင်္ဂလာမြင်းတို့ကြီးခြေခွင်ယောဂါဆွဲကတ်တယ်ဆိုတော့မင်္ဂလာမရှိလိုက်တာဒီလိုခံစားကြတာပေါ့ဒီတော့တမားတော်ကြီးတွေလွတ်ပြီးတော့စေကုသခိုင်းတယ်တမားတော်ကြီးတွေကလည်းပဲမင်္ဂလာမြင်းတို့ကြီးရဲ့ခြေခွင်ယောဂါကိုစစ်စစ်မြင်းမြင်းကြည့်ပြီးတော့ကုသကြတယ်ယောဂါရှာမတွေ့ခဲ့ခြေခွင်တာပဲတွေ့တယ်ဘာကြောင့်ခြေခွင်တယ်ယောဂါကိုရှာစစ်စစ်မြင်းမြင်းရှာမတွေ့ကြဒီတော့ရှင်ပြန်ကြီးကိုတရုတ်တင်ရတယ်ရှင်ပြန်ကြီးစိတ်မကောင်းဖြစ်လို့နောက်တော့ဘုန်းကြီးတို့ဖရာလောင်းပညာရှင်အကြံပေးအမတ်ကိုရှင်ပြန်ကြီးကဖွင့်ဟတိုင်မယ်တီတော့ဖရာလောင်းတော်ကမင်္ဂလာမြင်းတော်ကြီးရဲ့အခြေအနေကိုအနီးကပ်လေ့လာသုံးသပ်ကြည့်လိုက်တဲ့အခါအဖြေသွားတွေ့တယ်တွေ့တော့ရှင်ပြန်ကြီးကိုတရုတ်တင်တယ်ရှင်ပြန်ကြီးရဲ့ခွင့်ပြုချက်ယူပြီးတော့ဘုန်းကြီးတို့ဖရာလောင်းကဘာလုပ်လိုက်လဲဆိုတော့ဂီရိတ္တာဆိုတဲ့မြင်းထိန်ကိုယာရုကဖြုတ်ပစ်လိုက်တယ်။နောက်ထပ်မြင်းထိန်တစ်ယောက်ကိုအစားထိုးလိုက်တယ်။အဲမကြခင်မှာပဲဘုန်းကြီးတို့အံ့ဩစရာကောင်းလောက်အောင်ခြေခွင်ယောဂမင်္ဂလာမြင်းတို့ဤမှာပျောက်ကင်းသွားတယ်တဲ့ဒါလေးရဲ့တတိထားစရာကောင်းတယ်။ဘာဖြစ်လဲမြင်းထိန်ပြောင်းလိုက်တာနဲ့ခြေခွင်ယောဂပျောက်ကင်းသွားခဲ့တယ်။ဒါလေးဟာအင်မတန်စိတ်ဝင်စားစရာကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ဘုန်းကြီးတို့ဂီရိတ္တာဆိုတဲ့မြင်းထိန်ဟာခြေခွင်ယောဂါရှိတဲ့ခြေခွင်ယောဂါရှိတော့မြင်းကြီးကိုညောင်းမြညာပြီးလမ်းလျှောက်တဲ့အခါရှေ့ရနေနှာရှုံကျိုးလို့ခေါ်တဲ့ပချက်ကျိုးကိုဂိုင်းပြီးတော့ရှေ့ရနေလမ်းလျှောက်တဲ့အခါမြင်းထိန်ဂီရိတ္တာကခြေတော့ကခွင်းပြီးတော့သွားနေတယ်ဒီတော့မင်္ဂလာမြင်းတော်ကြီးကလည်းပဲလိန်မာပါနဲ့တော့ဒီမြင်းထိန်ငါ့ကိုသွားနည်းတွေသင်နေတာပဲလို့ယူဆပြီးတော့မြင်းထိန်သွားတယ်လို့ကြိုးစားပြီးတော့အတူယူပြီးတော့တူအောင်သွားလိုက်တာမင်္ဂလာမြင်းတို့ကြီးခြေခွင်ယောဂါဆွဲကပ်သွားတာပဲဒါကိုဘုန်းကြီးတို့ဖရာလောင်းကရိပ်ပြီးတော့ခြေခွင်ယောဂါကိုပျောက်ချင်ရင်မြင်းထိန်လဲမှဖြစ်မှာသူသိပြီးတော့ဂီရိတ္တာကိုယာဓုကဖြုတ်ပြီးခြေတော့တန်ဆွမ်းနဲ့ကျန်းမာရေးကောင်းတဲ့မြင်းထိန်ကိုမြင်းထိန်ယာဓုခန့်လိုက်တယ်အဲကျန်းမာရေးကောင်းတဲ့ခြေမခွင်တဲ့မြင်းထိန်ကလည်းပဲရှေ့ကနေနှာရှုံကျိုးလို့ခေါ်တဲ့ပချက်ကျိုးကိုင်းပြီးတော့ခြေရနေပြီးတော့အညောင်းပညာပြီးလမ်းလျှောက်တဲ့အခါမှာမြင်းကြီးကဒီမြင်းထိန်ရလည်းပဲငါ့ကိုသွားနီးလာနီးတွေတင်ပေးတာနေမှာပဲဆိုပြီးတော့မြင်းထိန်နဲ့တူအောင်ကြိုးစားပြီးတော့သွားလိုက်တာတဲ့။ဘာဖြစ်သွားလဲဆိုတော့အဲ့ဒီခြေခွင်ယောဂါကြီးပျောက်ကင်းသွားတယ်တဲ့။ဘုန်းကြီးတို့ဒီဇက်တော်ဟာဘုန်းကြီးတို့တတွေအတွက်အင်မတန်မှသင်ခန်းစာယူစရာတွေအများကြီးရှိတယ်ယနေ့မိမိတို့ဆုံးခဲ့ကြတဲ့တက္ကသမြင့်အောင်တက္ကမကြည်ပြအေးတို့မိမိတို့ဟာလည်းပဲမိမိတို့ရဲ့သားယတနာလေးတွေမျိုးဆက်တွေအတွက်မိမိတို့ဟာလက်ဦးစရာတဲ့မြင်းထိန်တွေနဲ့တူကြတာပဲဘုန်းကြီးတို့လည်းပဲဒီမှာတန်ခါယခုနှစ်350ကျော်ဝါဆိုကြမယ်ဘုန်းကြီးတို့လည်းပဲတန်ခါတော်တွေရဲ့ဘာဖြစ်တယ်မြင်းထိန်နဲ့တူတာပဲကြောင်စရာစရာမှလုံနေတဲ့ပုဂ္ဂိုလ်တွေမြင်းထိန်တွေနဲ့တူတာပဲရက်ွက်အုပ်ချုပ်ရေးမှုမြို့နယ်အုပ်ချုပ်ရေးမှုအားစပြီးနိုင်ငံအုပ်ချုပ်နေတဲ့ပုဂ္ဂိုလ်တွေမြင်းထိန်တွေနဲ့တူနေကြတာပဲ အဲ့တော့မြင်းထိန်နေရရှေ့ရနေပြီးတော့ခြေခွင်းပြီးတော့သွားတယ်ဆိုရင်မင်္ဂလာမြင်းတော်ယူမင်းငါသွားတယ်လို့သွားလို့တော့သင်မပေးပါဘူးသင်မပေးပြီမဲ့နောက်ကလိုက်နေတဲ့မင်္ဂလာမြင်းတော်ကြီးဟာသူ့ကိုသင်ပေးတယ်လို့ထင်ပြီးတော့အားကြတူယူပြီးတော့မြင်းထိန်နေတိုင်းသွားလိုက်လို့ရှိရင်ကောင်းဆောင်နေခြေခွင်းလို့ရှိရင်ဘုရားတို့အားလုံးခြေခွင်းယောဂါကြီးဆွဲကပ်ကုန်မယ်မြင်းထိန်ကခြေခွင်လို့ရှိရင်မင်္ဂလာမြင်းတော်ကြီးခြေခွင်သွားတယ်လို့ဘုန်းကြီးတို့တန်ဃာတော်တွေမှာကောင်းဆောင်နေတဲ့ဆရာတော်တွေရှေ့ကခြေခွင်လို့ရှိရင်နောက်ကတပည့်တန်ဃာတွေလည်းခြေခွင်ကုန်ကြမှာပဲမိဘဖြစ်တဲ့မြင်းထိန်ကြီးရှေ့ကနေပြီးတော့စီပွားရေးမတရားရှာတယ်မတရားတဲ့ဖြင့်လှုပ်တယ်စိတ်သက်တေးကဘသူသေးသေးငတေးမှာပြီးရောဒီလိုစိတ်သက်တေးမွေးမယ်နောက်ပြီးတော့ကြောင်ဖြူတာကြောင်မဲတာအဓိကမဟုတ်ဘူးကြွက်ခုတ်တက်ဖို့အဓိကဒီစိတ်တက်နဲ့ငါချမ်းသာဖို့ငါစင်ပြေးဖို့ရှေ့ရနေမတရားတဲ့ဖြင့်ရောစီးပွားရေးတွေရှာမယ်ခြေခွင်ပြီးတော့သွားမယ်ဆိုရင်သားသမီးတွေအနေနဲ့မင်းတို့ငါတို့လှုပ်တယ်လို့လုံးလို့အမွေတော့မပေးပါဘူးဒါပေမဲ့လို့နောင်လာနောက်သားဖြစ်တဲ့မျိုးဆက်တွေရဲ့မသိစိတ်နှလုံးသားထဲမှာငါတို့ရဲ့မိဘတွေငါတို့ရဲ့ဆရာတွေဒီလိုကျင့်သုံးသွားပါလားဒီလိုကျင့်သုံးပြီးတော့ဒီလိုချမ်းသာသွားပါလားဒီလိုတွေမြင်သွားပြီဆိုလို့ရှိရင်အတူလိုက်ပြီးတော့ကျင့်မယ်သူတို့ကျင့်လို့ကိုယ့်ရဲ့အမှတ်တမဲ့လုပ်ခဲ့တဲ့ခြေခွင်ယောဂါဆိုတဲ့မကောင်းတဲ့အကျင့်တစ်ခုလေးဟာသူတို့ဆွဲကပ်သွားပြီဆိုရင်သူတို့မှလည်းအကုသိုလ်တွေဖြစ်မယ်ဘာသာသာသနာလည်းပဲနှိမ်ကြသွားမယ်နိုင်ငံတော်ကြီးလည်းပဲတိတ်ခါကြအရှက်တကွယ်ကျိုးနေဖြစ်မယ်အကုသိုလ်တွေတိုးလိုက်တာအဲ့တော့နောက်မျိုးဆက်ဒီအကုသိုလ်တွေတိုးနေတယ်မြတ်ရှေ့ကကောင်းဆောင်ဖြစ်ကြတဲ့ဆရာတွေကောင်းဆောင်ဖြစ်ကြတဲ့မိဘတွေကောင်းဆောင်ဖြစ်ကြတဲ့နိုင်ငံကောင်းဆောင်တွေသူတို့မှာအကုသိုလ်တွေတိတ်ပြီးတော့တိုးသွားပါပဲလူသာတည်သွားတာအကုသိုလ်တွေကတိုးသွားနိုင်တယ်တဲ့ဒါလေးတွေကိုဘုန်းကြီးကသိစေခြင်းတာကြောင့်ကောင်းမြတ်သောအမွေကြံရစ်ပါစေဆိုတာကိုကတီးတန့်ကြီးအမွေပေးတာတော့မဟုတ်ဘူးတခါတည်းရန်ကိုယ့်ရဲ့ပြုမှုလေးတွေကကိုသားသမီးကိုတော်စေခြင်းတယ်လို့တော့ပြောကြတယ်အဲ့တော့တော်စီခြင်းတဲ့အခါမှာကိုကနေရှေ့ရအမှတ်တမဲ့မဟုတ်တာလေးတွေခြေခွင်ယောဂါလေးတွေမဆွဲကပြီးအောင်ကြိုးစားဖို့အဲ့တော့ရက်ွက်အုပ်ချုပ်ရေးမှုကနေစပြီးနိုင်ငံတော်ကိုအုပ်ချုပ်နေတဲ့ပုဂ္ဂိုလ်ကြီးခေါင်းဆောင်ကြီးဒီလိုပဲသူတို့ကကိုယ့်ရဲ့လက်အောက်ငယ်သားဝန်ထမ်းအရာရှိတွေကိုခြေမခွင်စေခြင်းမဟုတ်ခေါင်းစေခြင်းပါတယ်ဆိုရင်ဗဇက်ကကောင်းအောင်လုပ်ကြစီကံလေးတွေထုတ်ယုံနဲ့ဥပဒေထုတ်ယုံနဲ့မပြီးပါဘူးအဲ့တော့ခြေရနေပြီးတော့ကိုကိုတိုင်းကခြေခွင်ယောဂါကင်းစင်အောင်နိုင်ငံကောင်းဆောင်ပြီးနေရမယ်တဲ့ဒါမှနောက်ကဝန်ထမ်းဆင်ဆင်ဟာခြေခွင်ယောဂါကင်းပါလိမ့်မယ်ဒီလိုမှမဟုတ်ပဲနဲ့နိုင်ငံကောင်းဆောင်တွေကငါချမ်းသာဖို့ငါစင်ပြေဖို့ငါမိသားစုအတွက်ငါတိုင်းဝိုင်းအတွက်ဒီလိုစိတ်တွေနဲ့မဟုတ်မတရားတွေလုပ်နေပါတယ်ဆိုရင်ခြေခွင်ယောဂါဆွဲကပ်ပါတယ်ဆိုရင်အဆင်ဆင်အရာရှိဝန်ထမ်းတွေကလည်းပဲသူတို့ကိုဒီလိုလုပ်ကြလို့သင်ပေးတာတော့မဟုတ်ပါဘူးဒါပေမဲ့လို့နောက်ကနေပြီးတော့မသိစိတ်နှလုံးသားထဲမှာဂိမ်းအောင်ပြီးတော့ကြင်ညာမယ်ဆိုလို့ရှိရင်တဲ့ဒီမကောင်းတဲ့အကျင့်တွေတောင်းလာနောက်သားတွေအတူယူနေတယ်မြ။ကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်တွေတိုးသေသွားတာတောင်မှအကုသိုလ်တွေချက်တလဲလဲတိုးနိုင်နေတဲ့ဒါလေးတွေကိုဘုန်းကြီးကသိစေချင်တာ။ဘုန်းကြီးတို့လည်းဒါလေးတွေကိုသတိထားနေရတာပဲ။ယနေ့ဆွမ်းတကာတကမစူပါမိုဘိုင်းမိသားစုတွေကိုလည်းပဲမိမိတို့လည်းငယ်သေးတယ်ငယ်သေးတော့မိမိတို့မှာဒီသားယရဏသမီးယရဏလေးတွေကိုကောင်းစေခြင်းပါတယ်ဆိုလို့ရှိရင်ဘုန်းကြီးကဒီကျင့်စဉ်ဟာရည်ကြီးတယ်သူတို့ကိုမြေတောင်မြောက်ပေးယုံနဲ့သူတို့ကိုအဆုံးမတည်းပေးနေယုံနဲ့မပြီးဘူးရှေ့ကနေမိမိတို့ကိုယ်တိုင်ကခြေခွင်ယောဂါကင်းဖို့လိုတယ်ဆိုတာဘုန်းကြီးတို့ကိုယ်တိုင်လည်းပဲတတိထားနေရတာအဲ့တော့ယနေ့ဆွမ်းတကာဓမ္မတွေလည်းငယ်သေးတော့တတိထားစေခြင်းနဲ့အာလုံတရားနာပရိသတ်တွေလည်းတတိထားစေခြင်းနဲ့အနာဂတ်ကောင်းစားစေခြင်းပါတယ်မျိုးဆက်တွေကောင်းစားစေခြင်းပါတယ်ဆုံးမယုံနဲ့မပြီးပါဘူးကိုယ်တိုင်ခြေခွင်ယောဂါကင်းဖို့လိုအပ်တယ်တာလီဟာတိတ်ပြီးတော့အရေးကြီးတယ်မြတ်စွာဘုရားကသာသနာ့ကွယ်ကြောင်းတရားတွေဟောတဲ့အထဲမှာဒီဟာတစ်ချက်ပါတယ်ဘုန်းကြီးတို့အင်္ဂုတ္တရနိကေတုက္ကတဝိနည်းသုတ်တံစတုကနိဘက်မှာနောက်ဆုံးသာသနာ့ကွယ်ကြောင်းတရားလေးကိုဟောခဲ့တယ်ဒါလေးကိုဘုန်းကြီးကနည်းနည်းလေးပြောပြအောင်မယ်မြတ်စွာဘုရားကတော့ယဟန်တော်တွေကိုအနီးကပ်နေတဲ့အတွက်ယဟန်တော်တွေကိုအဓိကဟောခဲ့တာဒါပေမဲ့တရားဓမ္မတွေလည်းပဲနီးမိပြီးတော့ကျင့်ရမှာပဲအဲ့တော့ဘုရားရှင်ကဘယ်လိုဟောခဲ့လဲဆိုတော့ဘုန်းကြီးဘုရားရှင်ဟောတဲ့မူလပါဠိလေးကိုရွတ်ဆို ပြီးတော့ပြောပြအောင်မယ်ဒါမှလေးနဲ့ခိုင်မာသွားမှာပုဏ္ဏဇပရံဘိကဝေထေရဘိက္ခုဘာဝလီကဝန္တိတာတလိကဩဂမနိပုဗ္ဗင်္ဂမပဝိဝေကိနေခိတဒူရာနာဝီရိယံအာရဗန္တိအပတတပတ္တိယာနာတိကရတတိကမာယအာတိစီကရတတိစီကရိယာယဒေသံပစ္စည်းမာဇနာတာဒိဋ္ဌာနုဂတိအာပိစ္စတိတာပိဟောတိဘာဝလီကတာတလိကဩဂမနိပုဗ္ဗင်္ဂမပဝိဝေကိနေခိတဒူရာနာဝီရိယံအာရဗတိအပတတပတ္တိယာနာတိကရတတိကမာယအာတိစီကရတတိစီကရိယာယအယံဘိကဝေစတုတော်ဓမ္မောတတမတသံမောတာယအန္တရာဒါနာယတံဝတ္တတိဒါမြတ်စွာဘုရားဟောကြားခဲ့တဲ့မူရင်းပါဠိတော်ဒီအိဗေမှာလည်းဘုန်းကြီးတို့ရှေ့ဟာမျိုးဆက်တွေကောင်းစီခြင်းပါတယ်သာသနာတော်ဤစီပင်စေခြင်းပါတယ်နိုင်ငံတိုးတက်စေခြင်းပါတယ်လူငယ်တွေပြုစုယုံနေမပြီးဘူးယနေ့လူငယ်နောင်ဝယ်လူကြီးမှန်တော့မှန်တာပေါ့ဒီလူငယ်တွေကိုကိုကပြုပြင်ပေးယုံနဲ့မပြီးဘူးတဲ့ကိုကိုတိုင်းခြေခွင်ယောဂါကင်းဖို့ခြေခွင်ယောဂါကင်းစင်ဖို့အပြည့်နာစာမရှိဖို့စံပြဖြစ်ဖို့လိုအပ်တယ်မြတ်စွာဘုရားဒီအိဗေတွေဟောခဲ့တာအဲ့တော့ဒီပါဠိတော်လေးကိုဘုန်းကြီးကမြန်မာပြန်လေးချပေးမယ်အားလုံးမြန်မာပြန်နားထောင်ရင်ကိုပဲနားလည်တော့ပါတယ်ပြီးရင်ဘုန်းကြီးကအိဗေနည်းနည်းထပ်ရှင်းပေးမယ်ပေါ့ကဲအားလုံးလည်းချီပြီးတော့လိုက်ဆိုလိုက်ကောင်းဆောင်မထေကြီးတို့ကလက်ပူဇော်တက္ကရာ၌သာအလေးကရုပြုကြ၍သာသနာတော်ဝန်နှစ်ရက်ကိုစိတ်ထားမှန်ကန်စွာဖြင့်ကြိုးစား၍မထမ်းဆောင်ခဲ့သောနောင်လာနောက်သားတပည့်များကလည်းဆရာလန်းစဉ်ကိုအတူယူကျင့်သုံးခဲ့သောသာသနာတော်ကွယ်မီအဓိပ္ပာယ်ကောင်းဆောင်မထေဆိုတာကဆေဝါရပြီးတော့တတ်တော်30ကျိုးတဲ့ရဟန်းတော်တွေကောင်းဆောင်နေကောင်းဆောင်မထေကြီးတွေကတဲ့လက်ပူဇော်တက္ကရာ၌သာအလေးကရုပြုကြတယ်ကျောင်းနေတစ်ကျောင်းကနှစ်ကျောင်းဖြစ်အောင်ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်လည်းမြတ်စွာဘုရားကအလှူမခံနဲ့ဒါမျိုးပြောတယ်အလှခံပြီးတော့ကြောင်းကြီးတွေကောင်းအောင်ကြိုးစားကာရီကောင်းအောင်ကြိုးစားကြိုးစားရင်ကြိုးစားရင်လည်းမြတ်စွာဘုရားရဲ့အဆုံးအမသီလတွေရော့ရော့ရော့ရော့သွားတယ်ကြောင်းကြီးတွေတိုးအောင်ကြိုးစားလိုက်သီလတွေပြတ်သွားလိုက်မြတ်စွာဘုရားမကြိုက်တဲ့အလုပ်တွေလုံမီလိုက်သီလဆိုတာဘုန်းကြီးတို့သာသနာပဲသာသနာဆိုတာဘုရားရှင်ရဲ့အဆုံးအမဒါကိုပြန်ပြီးတော့အကျဉ်းချုပ်လိုက်တယ်ဆိုရင်သီလတမာတိပညာဒါကိုသာသနာခေါ်တာအဲ့တော့ကြောင်းကြီးတွေကိုတော့ကြည်မအောင်တစ်ထက်ကနှစ်ထက်နှစ်ထက်ကသုံးတက်ကြိုးစားလိုက်တာဒါကြိုးစားရင်ကြိုးစားရင်နဲ့မြတ်စွာဘုရားကဝိနိသိက္ခာပုဒ်မှာအလူမခံရတက္ကရာမာတွေကိုလူခံတဲ့အကြောင်းအရေးမြန်မြန်မပြောရဒါမျိုးတွေသိက္ခာပုဒ်ပင်ညက်တဲ့သီလတွေရှိတယ်အဲ့တော့ကြောင်းကြီးတွေကောင်းအောင်ကြိုးစားရင်ကြိုးစားရင်နဲ့မြတ်စွာဘုရားရဲ့အဆုံးအမတွေနှလုံးသားထဲမှာလုံပါပါသွားတယ်သီလတွေပါပါပါပါသွားတယ်ဒါဆိုရင်ဘာဖြစ်လဲသာသနာတော်ကွယ်မယ်တဲ့လက်တွေအပြင်သီလသာသနာကွယ်တော့တာပဲနောက်ပြီးတော့စိတ်သက်တွေကမိမိတို့မှာလုံလောက်နေပါလေရဲ့ပစ္စည်းတွေပေါ်များအောင်ကြိုးစားတရားမာရီနဲ့ရောဝင်အောင်ကြိုးစားလှူခြင်းတဲ့လှူခြင်းအောင်တိုက်တွန်းဒီတော့စိတ်တွေကလောဘတွေလွမ်းလာတော့တမာရီအားတွေနည်းနေနည်းနေသွားတယ်လောဘဒေါသတွေများလေတမာရီအားနဲ့ဒီတော့တမာရီသာသနာတွေလည်းကွယ်လို့အဲ့တော့ကြောင်းကြီးတွေတိုက်တာကြီးတွေအဆောက်အအုံကြီးတွေကတော့ဟီတာလို့အင်မတန်မှသာသနာအတွက်အားရစရာကောင်းတယ်လို့တော့ထင်ပါရဲ့နှလုံးသားထဲမှာသီလသာသနာတဖြည်းဖြည်းနဲ့ယော့ယော့ယော့ယော့သွားကွယ်ကွယ်ကွယ်ကွယ်သွားတမာရီသာသနာလောဘဒေါသတွေရဲ့အုပ်စိုးလာတော့မေတ္တာကရုဏာစတဲ့စိတ်ကောင်းစိတ်ညက်တမာရီတွေယော့ယော့ယော့ယော့သွားဒါကိုအမှန်တိုင်းမဟုတ်ဘူးမကောင်းဘူးလို့မသိတော့ပညာသာသနာအမှန်တရားကိုသိတဲ့ပညာသာသနာတွေယော့ယော့ယော့ယော့သွားအဲ့တော့ဆောက်အုံတွေကတော့များလာပါရဲ့သီလသမารီပညာသာသနာဆိုတဲ့ဒီသာသနာတော်ကြီးကတော့တဖြည်းဖြည်းနဲ့လုံပါပါလို့အဲ့ဒါကိုမြတ်စွာဘုရားကခေါင်းဆောင်မထေရတွေကတဲ့လက်ပူဇော်တက္ကရာများအောင်ကြိုးစားကြတယ်တဲ့ဒါပေမဲ့လို့သီလသမารီ ပညာဇံဝိပဿနာမှတ်ဖို့ကိလေသာနည်းဖို့အကျင့်တွေရတဖြည်းဖြည်းရော့ရော့ရော့ရော့လာတယ်။နောက်တပည့်တွေကလည်းပဲဆရာသမားအတူကိုယူဒီပုံစံပဲဖြစ်လာတယ်ဆိုရင်သာသနာကွဲမယ်တဲ့အဲ့တော့အယံဘိကဝေစေတုတော်ဓမ္မောတတ္တမတာတမ္မောတာယအန္တရဒါနာယတံဝတ္တတိဘိကဝေယံတော်မြာဥချစ်သားတို့စေတုတော်လေးကူမြောက်သောအယံဓမ္မောဤဆရာတပည့်အဆက်ဆက်ပစ္စည်းပရိက္ခာဝုများစွာခံယူ၍ပစ္စည်းပရိက္ခာများအောင်သာကြိုးစား၍ဇံဝိပဒနာမဖို့ရအောင်အာမထုတ်ခြင်းဟူသောဤသဘောတရားသည်တတ္တမတာသူတော်ကောင်းတရားသည်ဟူသောသာသနာတော်၏အန္တရာဌာနာယကွယ်ပြောက်ခြင်းကတန်မောတာယမေးပြောက်ပျက်စီးခြင်းကတန်ဝတ္တတိဖြစ်ပါ၏ဤတိသို့ဘဂဝါသုံးလောကဒုဒ္ဒရှင်တို့မြတ်ဖျားသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တတိအဲ့တော့မိမိတို့မှာသာသနာပြုရမယ့်အချိန်ကြီးအများကြီးရှိသေးတယ်ဒီတော့မြတ်စွာဘုရားရဲ့တရားတွေကိုမှန်မှန်ကန်ကန်သိပြီးတော့သာသနာပြုနိုင်ရင်အာလုံသာသနာအတွက်ရောလူမျိုးအတွက်ရောဘာသာအတွက်ရောသိပြီးတော့အကျိုးရှိသွားနိုင်တယ်ပေါ့ဘုန်းကြီးကပြစ်တင်ခြင်းလို့ဟောတာမဟုတ်ပါဘူးနားလည်စေခြင်းလို့သိစေခြင်းလို့ဟောတာအမှန်တရားကိုမြင်လို့စေခြင်းလို့ဟောတာအပြစ်သဘောနဲ့ဟောနေတာမဟုတ်ဘူးတမ္ပါဒိဋ္ဌံလေးနဲ့ဘုန်းကြီးဟောပေးနေတာပါအဲ့တော့ဘုန်းကြီးတို့ကြည်လိုက်လေမြတ်စွာဘုရားကကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်တွေကနာမည်ကြီးဖို့ဘုံကြီးဖို့ပစ္စည်းတွေတိုးတဲ့တိုးပွားဖို့ကြောင်းတည်းများတဲ့များဖို့ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်တည်းတီလာတွေယောယောယောယောသွားမြင့်မြတ်တဲ့စိတ်တွေနှိမ်ကြပြီးတော့လောဘဒေါသတွေတိုးတော့တမာရီတွေသာသနာကြီးယောယောယောယောသွားအမှန်တရားကိုမသိတော့ဘယ်ဟာကသာသနာအတွက်အခြေကောင်းတယ်လေသာသနာတည်ဖို့ဘယ်ဟာစစ်မှန်တယ်လေဒီလိုနားမလဲတော့ပစ္စည်းတွေပေါများအောင်ပဲကြိုးစားတယ်ดาวเว่หมั่นเตียทีเนาะปัญญาဆိုတဲ့အမှန်တရားသိတဲ့သာသနာတွေယော့ယော့ယော့ယော့သွားသာသနာတော်ကြီးကတဖြည်းဖြည်း꽌မယ်တဲ့ဒါမြတ်စွာဘုရားကဆရာတပည့်ဆက်ဆက်ဒီတိုင်းน่ะကျင့်သုံးလို့ရှိရင်꽌မယ်အဲ့ဒီ꽌တဲ့နေရာမှာလည်းပဲဆရာတွေဟာလမ်းပြတွေဖြစ်နေတယ်တဲ့အဲ့တော့ဆရာတွေဟာဒီအမွေတွေကိုတပည့်တွေကိုမင်းတို့ဒီလိုကျင့်သုံးကြဒီလိုတော့မပြောပါဘူးမပြောပြီမဲ့တပည့်တွေရဲ့မသိစိတ်တဲ့နှလုံးသားထဲမှာငါတို့ဆရာတွေဟာဒီလိုကျင့်သုံးသွားပါလားဒါမျိုးတွေကိုအာယုံပြုပြီးတော့ဆက်လက်ပြီးတော့ကျင့်သုံးအဲ့ဒီတပည့်တွေရဲ့နောက်ထပ်တပည့်တွေကဒါမျိုးကျင့်သုံးအဲ့ဒီတပည့်တွေရဲ့နောက်ထပ်တပည့်တွေကဒါမျိုးကျင့်သုံးဒါမျိုးလုံးချပက်လက်လေပြီးတော့သာသနာတော်ကြီးကွယ်မယ်ဆိုပြီးမြတ်စွာဘုရားကအယံဘိကဝေစေတုတော်ဓမ္မောတတ္ထမတာတမ္မောတာယအန္တရဒါနာယတံဝတ္တတိဒါမျိုးမင်းခဲ့တာအဲ့တော့ဘုန်းကြီးတို့သိထားရမှာကသာသနာဆိုတာအဆောက်အအုံကိုပြောတာမဟုတ်ဘူးဘုန်းကြီးတို့တရားဓမ္မတွေကတော့တခါတည်းရန်မျက်စိလဲတတ်တယ်ဘယ်လိုလဲဆိုတော့ကြောင်ကြောင်ရောက်သွားလို့ရှိရင်ငါတို့ဟိုတုန်းကလာတုန်းကတဲလေးတွေနဲ့ခုမြန်သုံးတက်တိုင်လေးတက်တိုင်ကြီးတွေနဲ့သာသနာကြီးစီပင်လိုက်တာဒါမျိုးချီကျူးလေးရှိတယ်အာရပါရပြောလေးရှိတယ်သာသနာဆိုတာအဆောက်အအုံကိုပြောတာမဟုတ်ပါဘူးဖျားရှင်ရဲ့အဆုံးမဖျားရှင်ရဲ့အဆုံးမကြီးကျင့်နေတဲ့နေရာတဲလေးနဲ့နေလေးပဲသာသနာစီပင်တဲ့နေရာလို့ဒီလိုခေါ်ရပါတယ်တိုက်တားကြီးတွေနဲ့နေတယ်ဘုရားရှင်ရဲ့အဆုံးမလိုက်နာကျင့်သုံးမှုမရှိဘူးမြတ်စွာဘုရားကစာတင်စာကြတရားဟောတရားပြစိတ်ထမှန်မှန်နဲ့လှုပ်ပရိယတ္တိအလုပ်ဒီအလုပ်ကိုခွင့်ပြုခဲ့တယ်ပฏิပတိဘုရားပြုမေတ္တာဘဝတရားရှုမှတ်တဲ့အလုပ်လောဘဒေါသကင်းစင်အောင်ကျင့်ပฏิပတိအလုပ်ကိုခွင့်ပြုခဲ့တယ်ဒီအလုပ်နှလုံးကိုစိတ်ထမှန်မှန်နဲ့ကျင့်သုံးနေပြီဆိုရင်အဲ့ဒီနေရာဟာတိုက်တားကြီးတွေမရှိနဲ့တစ်ပင်အောင်မှနေနေတဲလေးတွေနဲ့ပဲနေနေသာသနာစီပင်တဲ့နေရာဘုရားရှင်ရဲ့အဆုံးမတွေရှင်တန်တဲ့နေရာဒီလိုခေါ်လို့ရတယ်တိုက်ကြီးတွေနဲ့တော့နေပါရဲ့တိုက်ကြီးတွေအကောင်စားကြီးတွေနဲ့နေပါရဲ့ဂါရီပါရီနဲ့ပြေစုံပါရဲ့ဘုရားရှင်ဆုံးမကျင့်သုံးမှုကနည်းလိုက်တာဆိုရင်အဲ့ဒါသာသနာအားနည်းတဲ့နေရာလို့ခေါ်ရပါတယ်ဒါကိုအမှန်တိုင်းနားလည်ဖို့လိုအပ်ပါတယ်ဒါကြောင့်မြတ်စွာဘုရားကဒီတရားကိုဟောခဲ့တာအဲ့တော့ပြောင်းပြန်ပြန်လိုက်လို့ရှိရင်ဘယ်လိုလဲဆိုတော့ကောင်းဆောင်မထေရကြီးတွေကလက်ပူဇော်တက္ကရာကိုအဓိကမထားဘူးလူတဲ့တန်းတာလေးနဲ့ရောင်ရဲပြီးတော့နေတယ်ပရိယပฏิပတ်စိတ်ထမ်းမှန်မှန်နဲ့လုပ်တယ်ဒါဆိုရင်တပည့်တွေကလည်းတူခိုးမယ်ဆိုရင်အဲ့ဒါသာသနာတွန်းရှိမယ်တဲ့ကဲဒါလေးကိုလည်းပဲပြောင်းမြန်မြန်မာပြန်လေးဘုံကြီးချပေးမယ်အားလုံးနားလည်ပါလိမ့်မယ်လက်အုပ်ချီပြီးတော့လိုက်ဆိုလိုက်ကောင်းဆောင်မထေကြီးတို့ကလက်ပူဇော်တက္ကရာ၌အလေးကရုမပြုကြပဲသာသနာတော်ဝန်၂ရက်ကိုသာ ိတ်ထားမှန်ကန်စွာဖြင့်ကြိုးစား၍ထမ်းဆောင်ခဲ့သောနောင်လာနောက်သားတပည့်များကလည်းဆရာလမ်းစဉ်ကိုအတူယူကျင့်သုံးခဲ့သောသာသနာတော်အတွန်ရှိမည်အဲ့တော့သာသနာတွန်းရှည်စီခြင်းမှာလေဆိုရင်တဲ့မြတ်စွာဘုရားကကောင်းဆောင်မထေရကြီးတွေကတတ်တော်30ဝါ10ဝါရပြီးတဲ့မထေရကြီးတွေကကောင်းဆောင်တွေကလက်ပလာပါရဖို့ဘုံကြီးပါဖို့နာမည်ကျော်ဖို့ဒါတွေကိုအဓိကမှတ်ထားနေကိုယ့်လူကိုယ်လုံးကိုယ့်လူကပါလေသာသနာတော်ဝန်2ရက်ကိုတဲ့သာသနာတော်ဝန်2ရက်ကန္တာဒုရစာသင်စာကြတရားဟောတရားပြအလုပ်ဝိပဿနာဒုရဘုရားဥပ္ပမေတ္တာဘွားတရားရှိမှတ်တဲ့အလုပ်အဲ့ဒီသာသနာတော်ဝင်ရဲ့ကိုထမ်းပါတဲ့ထမ်းယုံနေသာသနာရှေ့မှာလားမဟုတ်သေးဘူးစိတ်ထားမှန်ကန်စွာဖြင့်ကြိုးစား၍ထမ်းဆောင်ခဲ့တော်ဒါအရေးကြီးဆုံးချက်ပဲစိတ်ထားမှန်ကန်စွာဖြင့်တဲ့ဒါလေးပါတယ်အဲ့တော့နေတရဏရဏီနဲ့သင်ရမယ်လာကတုပမစာသင်နည်းနဲ့မသင်ရဘူးဒါကိုပြောတာအဲ့တော့ဒိဗေယဘာလဲဆိုတော့စာသင်စာချတော့လုတ်ပါရဲ့တိုက်ကစာမှုပဲများများအောင်ဖို့လူတွေများများသိဖို့လူတွေကိုဖိတ်ပြီးတော့များများလာအောင်လို့များများလှူဒန်းအောင်လို့ဒီစိတ်တွေနဲ့လုပ်တယ်ဆိုရင်ဒါစိတ်ထားမှန်မှန်တော့ဘူးလောဘဒေါသတွေကဖျားရှင်ခိုင်းတဲ့ပရိယတ်တိအလုပ်ကိုလုပ်ရင်းနဲ့လောဘဒေါသတွေဖြစ်လို့ဒါဆိုရင်နိဗ္ဗာန်နဲ့ဝေးမယ်လောဘဒေါသတွေဖြစ်ရင်သီလသမာဓိပညာတွေအားနည်းလို့သာသနာတော်နှလုံးသားမှာကွယ်သွားမယ်တကွေတကာရသာသနာကွယ်တယ်လို့ဒီလိုခေါ်ရတယ်အဲ့တော့ဘုန်းကြီးတို့စိတ်ထားမှန်ကန်စွာနဲ့တရားဟောတယ်တရားဟောရင်လည်းဒီလိုပဲလက်လာဘလိုချင်းလို့နာမည်ကြီးလို့ဟောတယ်ဒါလည်းပဲလောဘဒေါသတွေများပြီးတော့သီလသမာဓိပညာသာသနာကြီးကွယ်နိုင်တာပဲကမ္မထံပြတယ်ကမ္မထံပြတဲ့နေရာမှာလည်းပဲကိုကြောင်မှာလူတွေများများလာဖို့ဆော်ဩတယ်ဒါမျိုးတွေမလုပ်အောင်ဘယ်လိုလုပ်ရမှာလဲဆိုတော့စာသင်စာချလုပ်တယ်ငါမျိုးဆက်တစ်ပါးလောက်စိတ်ကောင်းစားတဲ့ဒါလေးတစ်ပါးလောက်ထုတ်ထွက်ပေါ်အောင်ကြိုးစားနိုင်အနာဂတ်သာသနာအတွက်သူဟာငါအတွက်တာဝန်ကြီးပြီသူဟာနာဂတ်သာသနာအတွက်မျိုးဆက်တွေဆက်တုပ်ပြီးတော့သာသနာရှိအောင်လုပ်မယ်သာသနာတော်ကြီးရှိပါစေဒီစိတ်ထားလေးနဲ့စာသင်စာချလုပ်တယ်ဂုံလိုချင်းလို့တရားဓမ္မပေါ်များအောင်လို့ဒီစိတ်တွေကိုတတ်နိုင်နေမြကြိုးစားဖယ်ရှားတယ်တရားဟောတယ်ကိုဟောလိုက်တဲ့တရားကိုနာယူပြီးတော့အတိမှန်အမြင်မှန်တွေရပါစေလမ်းမှန်ပေါ်ရောက်ပါစေဒီလိုစိတ်ထားနဲ့ဟောတယ်ဘုံကြီးချင်းလို့လက်လာဘလိုချင်းလို့ဒီစိတ်ထားမပါသူများကိုနှိပ်ကွက်ချင်းလို့နှိမ်ချချင်တဲ့စိတ်မပါနောက်တကတရားပြရတယ်ဒီတရားနည်းလမ်းကိုသိပြီးတော့5မိနစ်တရားရှုမှတ်ရင်5မိနစ်ကိလေသာကင်ညာပါစေ5မိနစ်ငြိမ်းချမ်းမှုဘဝတည်ဆောက်နိုင်ကြပါစေဒီစိတ်ထားလေးနဲ့တရားပြရင်ကိလေသာတွေငြိမ်းလို့အဲ့တော့လောဘဒေါသတွေငြိမ်းနေတယ်ဆိုရင်သီလတမာတိပညာတွေရင့်တန်လိုက်အဲ့မှာသာသနာစီးပင်တယ်သာသနာတွန်းရှည်တယ်ဆိုတာဖြစ်သွားတော့တာပဲဒါကြောင့်ခေါင်းကြီးတို့ခေါင်းဆောင်မထေရကြီးတွေကပရိယတ်တိပฏิပတိလို့ကိုစိတ်ထားမှန်မှန်နဲ့လုပ်တယ်တပည့်ဆက်ဆက်ကလည်းပဲသူတို့ဆရာလှုပ်သွားတဲ့အတိုင်းပဲလူများအောင်ဘုံကြီးအောင်နာမည်ကြီးအောင်အမျိုးမျိုးလှုပ်ရှားမှုမလုပ်ဘဲနဲ့ကိုယ့်လောက်ကလေးကိုလုံးလို့ဖျားရှင်ရဲ့အဆုံးအမတွေနှလုံးသားထဲမှာကိန်းနေတယ်ဆိုရင်ဆရာတပည့်ဆက်ဆက်ဒီလိုကြိုးစားမယ်ဆိုရင်ဒါသာသနာတော်တွန်းရှည်မယ်လို့ဒီလိုပြောရရောက်ပါတယ်အဲ့တော့ဒီလိုဆရာတပည့်ဆက်ဆက်ကြောင့်သာသနာရှည်သွားတယ်ဆိုရင်ဆရာသမားတွေမှာကုသပါရမီတွေဖြစ်လိုက်တာသူတို့ရဲ့ပြုမှုတွေတစ်ချက်ကိုနောက်လာနောက်သားတွေမင်းတို့ဒီလိုကျင့်ညာလို့မပြောပေမဲ့နောက်တပည့်တွေရဆရာသမားရဲ့အပြုမှုကောင်းလေးကိုအားကြားပြီးတော့ကျင့်သုံးမယ်ဆိုရင်သာသနာတော်ကြီးရှေ့သွားနိုင်တယ်တဲ့ဒါဘုန်းကြီးတို့သာသနာရှေ့ချောင်းကျင့်တယ်ဒါကြောင့်ဘုန်းကြီးတို့နောက်မျိုးဆက်သစ်တွေကိုကောင်းအောင်ကြိုးစားတဲ့နေရာမှာမျိုးဆက်သစ်တွေကိုပြုစုနေလို့တောင်းမကြေပါဘူးကောင်းဆောင်ဖြစ်တဲ့မထေရကြီးတွေခြေခွင်ယောဂါကင်းစင်ဖို့လိုတယ်ဆိုတာဒါကိုပြောတာကောင်းဆောင်နေနေနဲ့ဒါလေးတွေလိုအပ်တယ်မိသားစုထဲမှာလည်းပဲမိဘဖြစ်တဲ့ပုဂ္ဂိုလ်ကသာသမီတွေတော်စေခြင်းပါတယ်သာသမီတွေတော်အောင်ပြုစုယုံနဲ့မပြီးပါဘူးမိမိတို့ကိုယ်တိုင်ရရှိရနေခြေခွင်ယောဂါကင်းစင်အောင်မဟုတ်တဲ့အမူအရာလေးတွေမလုံးမိအောင်ကြိုးစားပြီးတော့ထိမ့်သိမ့်ဖို့လိုအပ်ပါတယ်ဒါဆိုလို့ရှိရင်ကောင်းမြတ်တဲ့အမွေကြံရည်အောင်ခြံရည်ပြီးသားဖြစ်တဲ့ကောင်းမြတ်တဲ့အမွေကိုပေးရာရောက်တယ်ဒါမြတ်စွာဘုရားဟောခဲ့တဲ့တရားဒါလေးတွေကိုဘုန်းကြီးကပြန်ပြီးတော့ဟောပေးနေတာဘုန်းကြီးတို့မြန်မာနိုင်ငံကြီးခုချိန်မှာတိုးတက်စေခြင်းပါတယ်မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့တည်ဆောက်နေပါတယ်ဘာလိုအပ်လဲ တန်းပြီတိဆောက်ယုံနဲ့အောက်ကလငယ်သားတွေကိုပြုပြင်ပေးယုံနဲ့မပြီးပါဘူးခေါင်းဆောင်တွေမှာခြေခွင်းယောဂကင်းစင်ဖို့လိုတယ်တဲ့ကိုယ်မှာမဟုတ်တဲ့အမူအရာလေးတွေမလုပ်ဖို့ကိုလုံတဲ့လုပ်ငန်းတွေကငါအတွက်ငါချမ်းသာဖို့ငါမိသားစုငါတိုင်ဝိုင်းဆင်ပြေဖို့ဒီစိတ်တွေကိုဖယ်ရှားပြီးတော့တန်းပြီတိုးတက်ဖို့အာလုံးပြည်သူတွေလုပ်ငန်းတွေနဲ့ချမ်းသာစေဖို့အသိဉာဏ်တွေတိုးတက်ဖို့ပညာရည်မြင့်တက်ဖို့ဘာသာသာသနာပေါ်မှာကြည်ညိုလေးမြတ်တက်ဖို့ဒီလိုစိတ်ဓာတ်တွေနဲ့လှုပ်ဖို့လိုတယ်ဒီလိုပြုမှုကောင်းတွေရှိမှမိမိတို့မှာကောင်းဆောင်နေမှာခြေခွင်ယောဂကင်းစင်ပြီးတော့အနာဂတ်မြန်မာနိုင်ငံတော်အတွက်ကောင်းကောင်းမွန်မွန်တည်ဆောက်ရရောက်ပါတယ်တဲ့ဒါလေးတွေကိုသိစေခြင်းလို့ဘုန်းကြီးကကောင်းမြတ်သောအမွေကြံရပါစေဆိုတဲ့ကောင်းစီနဲ့ဟောပေးခြင်းဖြစ်ပါတယ်အဲ့တော့ယနေ့မိမိတို့စူပါမိုဘိုင်းမိသားစုလေတားယတနာလေးတွေရှိတော့ကိုတားယတနာလေးတွေကိုသိပြီးတော့လူတော်လူကောင်းဖြစ်စေခြင်းပဲအဲ့တော့နိုင်ငံအတွက်သာသနာအတွက်တကယ်ဟုပဲအာကုအာထရာပြုတဲ့တားယတနာလေးတွေဖြစ်စေခြင်းလေအဲ့တော့တစ်ဖက်ကလည်းပဲပြုစုရမယ်ပြုစုရုံနဲ့အားမရပဲနဲ့ကိုကိုယ်တိုင်မိဘတွေကိုယ်တိုင်ကခြေခွင်ယောဂကင်းစင်ဖို့ကြိုးစားရမယ်တဲ့ဘုန်းကြီးတို့လည်းပဲဒီလိုပဲကျင့်သုံးရတာပဲအဲ့တော့ဘုန်းကြီးတို့လည်းပဲတန်ခါကိုအုပ်ချုပ်တဲ့နေရာမှာဘုန်းကြီးတို့ဥပမာလေးတစ်ခုဒါနမူနာဖြစ်နေပြောပြမယ်တရားဓမ္မတွေသိစေခြင်းလို့ပါအဲ့တော့ဘုန်းကြီးရဲ့ကျောင်းတိုက်မှာတန်ဃာတော်ရှင်မြတ်တည်နာယကတွေကိုဘုန်းကြီးကကိုခံထဲမှာရေကဲတတားကြီးတွေထားပြီးစားစရာတောက်စရာကြီးတွေနဲ့မနေစေခြင်းဘူးမနေစေခြင်းတော့ဘာလို့ ਆ လဲဘုန်းကြီးကိုယ်တိုင်ကျောင်းထဲမှာဘုန်းကြီးနေတဲ့ကျောင်းထဲမှာရေကဲတတားမထားပါဘူးအဲ့တော့ရေကဲတတားမထားတော့စားစရာတောက်စရာထားစရာမလိုတော့ဘူးအဲ့တော့ဘုန်းကြီးကိုယ်တိုင်စားလို့ရှိရင်စားခြင်းနဲ့ဆိုရင်ဆွမ်းကြောင်းကိုလှူခံပြီးတော့ဖုံးပေးတယ်နာယကတွေကိုလည်းပဲဘုန်းကြီးကစားလို့ရှိရင်ကိုနန်းတို့ထားပြီးမစားပါနဲ့စွမ်းချောင်းမှာသွားပြီးတော့အလူခံဖုံးပြီးပါစွမ်းချောင်းဖုံးကြီးရလည်းပဲစီစဉ်ပေးလိုက်ပါဒါမျိုးလေးတွေညွှန်ကြားရတယ်အဲ့တော့တပည့်တွေကိုကင်းစေစေခြင်းတော့ကိုကိုတိုင်းပါလို့ရတယ်ခြေခွင်ယောဂကင်းအောင်ကြိုးစားရတာပဲအဲ့တော့ကိုကိုတိုင်းဒီလိုနေတော့ကြတော့တချို့တရားဓမ္မတွေကဖုံးကြီးကိုတနာလို့ထင်ပါရဲ့ရေခဲတက်တန်လူချင်းတဲ့အကြောင်းလျှောက်ပါတယ်ဒါပေမဲ့ဖုံးကြီးကိုတိုင်းကဖုံးကြီးတပည့်တွေကိုဒါမျိုးတွေတုမယူစေခြင်းတဲ့အတွက်တဲ့နိုင်တဲ့မြအစားစရာတောက်စရာတွေနဲ့ကိုကြောင်ကိုခံနေမှာဒါမျိုးတွေမဖြစ်စေလိုတဲ့အတွက်ဒါမျိုးတွေလောရတာဘုန်းကြီးကလုံတာကိုပြစ်တယ်နာမဟုတ်ဘုန်းကြီးကိုယ်တိုင်ဒါရှေ့ရနေပြီးတော့စန္ဒမူနာဖြစ်နေလုတ်ပြတယ်ဒါလေးကိုသိစေခြင်းလို့ပါအဲ့တော့ဒါမျိုးလုတ်တော့ဘာဖြစ်လဲဘုန်းကြီးတို့ကြောင်မှာဘုန်းကြီးလက်အောက်ကနာယကတွေစာပေတွေတိတ်တော်ကြပါတယ်ဒါပေမဲ့လို့သူတို့နှမ်းမှာရေကဲတက်တာထားပြီးတော့အစားတောက်မျိုးစုံထည့်စားတာဒီအလေလေးတွေပျောက်သွားတာအဲ့တော့ဘုန်းကြီးမှာကုသိုလ်တွေရနေတာပေါ့သူတို့လိုက်နာကျင့်သုံးတယ်ကျင့်သုံးတဲ့လောက်ဘုန်းကြီးမှာကုသိုလ်တွေတိုးလို့ဒါမြတ်စွာဘုရားရဲ့အဆုံးအမကိုတက်နိုင်တယ်ကလိုက်နာကျင့်သုံးကြတာပဲဒါမျိုးလေးတွေဖြစ်စေခြင်းလို့ခေါ်ပေးတာအဲ့တော့ယန္နာရှင်မြတ်ကြီးတွေဘလို့ကျင့်သုံးခဲ့တယ်ဒါလေးမျိုးကြီးနည်းနည်းလေးပြောပေးဦးမယ်ဘုန်းကြီးတို့ရှင်မာကတ္တပကိုတော်မြတ်ဆိုတာရှင်သာရိပုတ္တရှင်ဘောဂရဏတို့ပြီးရင်မဟာအတာဝကတွေထဲမှာအမျက်ဆုံးတပည့်မြတ်စွာဘုရားအာကိုရတဲ့ရှင်မာကတ္တပတပည်ဆိုတာရှိခဲ့တယ်အဲ့တော့ရှင်မာကတ္တပကိုအာကိုလုံးလို့မြတ်စွာဘုရားကငါဘုရားပရိနိဗ္ဗာန်ဆန်းရင်ကတ္တပဟာတန်ခိုင်နာတင်ပွဲကြီးကျင်းပပြီးသာသနာအတွင်းရှိအောင်ဆောင်ရွက်လိမ့်မယ်လို့မြင်တော်မူတော့သုံးကာကို6မိုင်လောက်ရှိတဲ့ခီးကိုမြတ်စွာဘုရားကိုယ်တိုင်သွားပြီးခီးဥကျူဆိုပြီးသင်္ကန်းဝတ်ပေးတယ်နောက်ပြီးတော့မြတ်စွာဘုရားကသူကိုတော်မြတ်ဝတ်နေတဲ့သင်္ကန်းကြီးကိုရှင်မကတပါဦးပေးရှင်မကတပါရဲ့သင်္ကန်းကိုကိုယ်တိုင်ဝတ်ပြီးတော့လဲလှယ်ပြီးတော့ချီမြောက်ခဲ့တာအဲ့လောက်ထိမြတ်စွာဘုရားအာကိုရတယ်အဲ့တော့မြတ်စွာဘုရားအာကိုတဲ့အတိုင်းရှင်မကတပါဘုရားရှင်ပရိနိဗ္ဗာန်ဆန်တော့သာသနာအတွင်းရှိဖို့စာရီကိုလည်းပို့ချခဲ့တယ်ရဟန္တာကြီးဖြစ်ပေမဲ့နောက်ပြီးတော့တန်ခိုင်နာတင်ပွဲကြီးကိုလည်းဦးဆောင်ခဲ့တယ်တဲ့အဲ့တော့ရှင်မကတပါအကြောင်းနည်းနည်းပြောဦးမယ်ရှင်မကတပါရဲ့စိတ်ထဲမှာနှလုံးသားထဲမှာနောက်အနာဂတ်မှာသူ့ကိုတုခိုးပြီးတော့လမ်းမမရောက်စေခြင်းလို့သာသနာတော်ကြီးမကွဲစေခြင်းလို့တမိုင်းမှာတရားခံမဖြစ်စေခြင်းလို့ဘလို့ဆောင်ရွက်ခဲ့တယ်ဒါလေးနည်းနည်းလေးပြောပေးမယ်ပေါ့တနေ့တော့ရှင်မာကတ္တပကိုတော်မြတ်ရာဇဂျူမြို့မှာတရင်သုံးတယ်တရင်သုံးတော့ဘုန်းကြီးတို့ပိပလိလိုင်ကူထဲမှာရာဇဂျူမြို့အနီးပိပလိလိုင်ကူထဲတရင်သုံးတော့တနေ့တော့ရှင်မာကတ္တပလိုင်ကူထဲရထွက်တော့တောက်ရီသုံးရီတွေတီးထားတပြက်စီလဲပြီးသားတွေ့တော့ရှမ်းငယ်ကိုရင်တွေလာပြီးတော့ဝေယဝဆတ်လောက်တာဖြစ်မယ်ဒါမျိုးဆင်ကျင်လိုက်တယ်အဘိညာဉ်နဲ့မကြည့်တော့ဘယ်သူလုံမှန်းတော့တိကျမသိဘူးပေါ့အဘိညာဉ်နဲ့ကြည့်ရင်တော့သိတာပေါ့နောက်ဒုတိယနေ့မှလည်းပဲဒီလိုပဲတပြည့်စီလဲတာတောက်ရီသုံးရီလေးတီထားတာတွေ့တော့ ဒီလိုပဲကိုရင်တပါးရဟန်းငယ်တပါးလာပြီးတော့ဆောင်ရွက်တာဖြစ်မယ်ဒီလိုပဲနှလုံးသွင်းလိုက်တယ်တတိယနေ့ကျတော့ဒီပျက်စီးလဲတဲ့အတန်တွေကိုကြားတော်မူရတဲ့လှိုင်ကူတွေရတယ်နောက်တော့ခတ်တဲ့ဂလန်ထိုးတဲ့တန်ခေါပေါင်းဆိုတဲ့အပေါက်ထဲရနေတဲ့အယောင်အလင်းတွေကိုဝင်လာတာတွေ့တော့ရှင်မာကတ္တပကအပြင်ဘက်ထွက်ပြီးတော့မေးတော်မူတယ်ခုဒီပျက်စီးလဲနေတာဘာတူလဲဆိုတော့တပည့်တော်အရှင်ဘုရားတို့ရဲ့အလုတ်ကျွေးမှဖြစ်တဲ့လာဇာနတ်သမီးပါဖရာဆိုပြီးနတ်သမီးလေးတစ်ပါးကရှောက်ထားတယ်ဒီတော့ရှင်မာကတ္တပကငါမှလာဇာဆိုတဲ့နာမည်နဲ့အလုတ်ကျွေးတပည့်မှမရှိပါဘူးဒါမျိုးပြန်ပြီးတော့ခက်တင်တင်မိန်တော့နတ်သမီးလေးရအကျိုးကြောင်းပြန်ပြီးတော့ရှောက်ထားခဲ့တယ်အဲ့တော့နတ်သမီးလေးရှောက်ထားတဲ့အကြောင်းအရာကိုအချင်းချင်းပြန်ပြောရင်ဘာလဲဆိုတော့နတ်သမီးလေးရတာဝရဏနတ်ပြည်မရောက်ခင်မှာလေတော့စောင့်နေလေတော့သူမလေးဖြစ်တယ်သူစားဖို့အတွက်စပါးလေးတွေကိုပေါက်ပေါက်လှော်တယ်ပေါ့ရှင်မာကတ္တပကိုတော်မြတ်ကြီးကလေတော့သူမလေးရတရားတရားရှိတာကိုသိတော်မူတော့ဆုံးခံကြွားတယ်ဒီတော့လေတော့သူမလေးရသူ့အတွက်စားဖို့လှုပ်ထားတဲ့ပေါက်ပေါက်လေးတွေကိုကြည်ညိုတဲ့စိတ်နဲ့ရှင်မာကတ္တပကိုလှူဒန်းလိုက်တယ်တဲ့ပီတိတွေဖြစ်လိုက်တာအဲ့မှာဘာစုတောင်းလဲဆိုတော့ရှင်ဖျားတို့မြင်တဲ့တရားသူတရားမြတ်ကိုသိမြင်နိုင်ပါစေလို့ဒီတစ်ချက်ပဲစုတောင်းလိုက်တယ်ဆိုလိုရင်နိဗ္ဗာန်တစ်ချက်ကိုပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့ပဲစုတောင်းလိုက်တယ်ပေါ့တောင်းပြီးတော့ပြန်လာတဲ့အချိန်ဝမ်းသာပီတိစိတ်နဲ့လက်ထဲကိုပြန်လာတဲ့အချိန်မှာတွင်းထဲကနေပြီးတော့ငွေစိုးတစ်ကောင်ကထွက်ပြီးတော့ဒီလေတော်သူမလေးကိုကြိုက်လိုက်တာအဲ့ဒီနေရာမှာပဲကွယ်လွန်သွားခဲ့ရတယ်ကြည်ညိုတဲ့စိတ်နဲ့ကွယ်လွန်တော့တောင်ရင်သာနဲ့ပြည်မှာနဲ့သမီးသွားဖြစ်တယ်ဖြစ်တော့သူ့ကိုယ်သူဆင်ခြင်ကြည့်တယ်ငါဘာကုသိုလ်ကြောင့်ဖြစ်တာလဲဆိုတော့ရှင်မာကတ္တပကိုယ်တော်မြတ်ကြီးကိုအင်မတန်မှတန်ဖိုးနေပါတဲ့နည်းနည်းပါးပါးဖြစ်တဲ့စပါးပေါက်ပေါက်လေးတွေကိုလှူဒန်းခဲ့တဲ့ကုသိုလ်ကြောင့်ဆိုတာသိတော့သူ့ရဲ့ကုသိုလ်ဟာနည်းနည်းပါးပါးလေးဆိုတာသိတော့ဩငါဟာကုသိုလ်နည်းနည်းပါးပါးကြောင့်ဒီစည်းစိမ်ကိုရခဲ့တာမိမိရော်ရော်ပျော်ပျော်ပါးပါးနေလို့မဖြစ်ဘူးဒီတော့အရှင်မြတ်ကြီးရဲ့ထံမှာဝေယဝိဆာသွားလှုပ်ပြီးတော့ကုသိုလ်တွေလုပ်မယ်ဒါမှငါရဲ့စီးစိမ်ဥစ္စာခိုင်မြဲမှာကြည်နော်ပညာရှိတဲ့အမျိုးသမီးလေးကြတော့သူစီးစိမ်ရတာဟာကုသိုလ်နည်းနည်းလေးကြောင့်ရခဲ့တာဒီစီးစိမ်ကြီးခိုင်မြဲအောင်ကုသိုလ်ထက်လုပ်မယ်ဆိုပြီးတော့ဝေယဝိဆာလုပ်ဖို့ဆုံးဖြတ်လိုက်တယ်ဘုန်းကြီးတို့လူပြည်မှာလည်းပဲအသိဉာဏ်ရှိတဲ့အမျိုးသားအမျိုးသမီးကြစီးပွားရေးတွေတက်လာတယ်ကုသိုလ်တွေဆက်ပြီးတော့ကြိုးစားလုပ်ကြတယ်ဒီတော့စီစဉ်ဥစ္စာတွေကမတောင်တာလည်းပဲခိုင်မြဲသွားတာဒါတွေလည်းရှိကြတယ်တချို့ကြအောက်ခြေလို့လို့စီပွားဥစ္စာတွေတက်ခါရှိသေးတယ်အိမ်တော်ကြီးဖောက်ပြန်းကြစီပွားဥစ္စာကြီးတွေတက်ခါရှိသေးတယ်မူရစ်စေဝါတွေဆွဲလန်းကြအယက်သေးစားတွေဆွဲလန်းကြနောက်ကြစီပွားကြီးတွေဝုန်းငနေကြအရှက်တကွဲကျိုးနဲ့မိသားစုတွေဒုက္ခရောက်ကြဒါမျိုးတွေလည်းရှိတယ်သူတို့ကခိုင်မြဲအောင်ကုသိုလ်မှမလုပ်တာဘူးအဲ့တော့တချို့စီပွားကြီးတွေတက်လာတဲ့အခါကုသိုလ်တွေလုပ်တယ်ဆိုတာစုမတောင်းနေမယ်ဒါခိုင်မြဲအောင်ကုသိုလ်တွေလုပ်ကြရတာပဲစိတ်ကတော့မတောင်းတာလည်းပဲမတောင်းတာလည်းပဲဒီအကျိုးကိုရပြီးသားဖြစ်သွားတာပဲခုလက်နဲ့သမီးလေးကဒါမျိုးကြံပြီးတော့ရှင်မာကတ္တပထံမှာဝေယဝိဆလာလို့တာရှင်မာကတ္တပမေးတော့အရှင်ဘုရားတို့ရဲ့တပည့်မှဖြစ်တဲ့လာဇာနဲ့သမီးပါဆိုတာဒါဝကြီးပဲပြီးတော့လျှောက်တဲ့အကြောင်းသူကနေကြိုးချောင်းပြန်လျှောက်တော့ရှင်မာကတ္တပကမနေ့ကတမင်မနေ့ကလေတင်မဲ့လာပြီးတော့လုတ်တလားဆိုတော့မှန်ပါတပီးတော့ပဲလာပြီးတော့ဝေယဝိဇ္ဇလုတ်ပါတယ်ဆိုတော့ကဲလုတ်ပြီးသားတော့လုတ်ပြီးသားပဲရှိပါစီတော့တဲ့ယနေ့ရစပြီးတော့မလုတ်ပါနဲ့တော့ပြန်มาတော့ဒီနေရာဒီဌာနကိုလည်းပဲမလာပါနဲ့တော့လို့ရှင်မာကတ္တပမိန်လိုက်တယ်ဒီတော့နေသမီးတွေကစိတ်မကောင်းကြီးစွာနဲ့ရှင်ဖျားတပီးတော့ဘဝမပြည့်စည်လိုက်ပါနဲ့တပိတော်ရဲ့စီးစိမ်ဥစ္စာတွေကိုမဖြည့်ဆည်းပါနဲ့တပိတော်ဝေယဝိဆာလုတ်ပြီးတော့တပိတော်ရဲ့စီးစိမ်တွေကိုခိုင်မြဲအောင်လုတ်ခွင့်ပေးပါလို့တောင်းမှန်တော့ရှင်မာကတ္တပကဗာလိတ်ဗာမိန်လိုက်လေဆိုတော့နတ်သမီးတဲ့အနာဂတ်သာသနာမှာထူထူခြားခြားထူထူဆန်းဆန်းရတောင်းကြီးတွေကိုကိုင်းပြီးတော့တရားဟောကြားမယ်ဓမ္မဂရိကတွေကငါ့ကိုတမိုင်းတွင်အောင်မပြောကြပါစေနဲ့တမိုင်းတွင်ရင်အောင်မဟောပြောဟောပြောရင်အောင်မလုတ်ကြပါနဲ့တဲ့မလုတ်ပါနဲ့တဲ့လို့လဲဆိုတော့နောင်အနာကဓမ္မဂရိကတွေကရှင်မာကတ္တပကိုရောမြတ်ကြီးထံမှာနတ်သမီးချောချောလာလာလေးလာပြီးတော့ဝေယဝိဆလုပ်ပေးတဲ့တပြည့်စီလဲပေးတဲ့တောက်ရည်တုံးရည်တီးပေးတဲ့အဲ့ဒီလိုဟောပြောရည်အောင်တမိုင်းတွင်ရည်အောင်ငါ့ကိုမလုပ်ပါနဲ့လို့ရှင်မာကတ္တပကမိန်ကြားလိုက်တယ်နတ်သမီးလေးကထက်ပြီးတော့တောင်းမှန်တော့ကုပမာနာကိုမတီးဘူးလားလို့ခက်တင်တင်မိန်တော်မူလိုက်တော့နတ်သမီးလေးကရှင်မာကတ္တပရဲ့အရှိန်ဩဇာ သီလသမားဤပညာအရှိန်တွေကိုမခံနိုင်တော့ကောင်းကင်ပြန်တက်ပြီးတော့ကောင်းကင်ထက်မှာငိုကြွေးရှာတယ်တဲ့အဲ့ဒီငိုတဲ့တန်ကိုမြတ်စွာဘုရားဒိဗ္ဗသောတာဘိညာဉ်နဲ့ကြားတော့နေသမီးလေးကိုတရားဟောတယ်နေသမီးတဲ့ငါဘုရားရဲ့သားတော်ကြီးဖြစ်တဲ့ကတ္တပမှာလည်းပဲစောင့်စည်းဖို့တာဝန်ရှိတယ်စောင့်စည်းဖို့တာဝန်ကငါဘုရားရဲ့သားတော်ကြီးဖြစ်တဲ့ကတ္တပရဲ့တာဝန်ယဟန်တော်ကြီးရဲ့တာဝန်နဲ့ယဟန်တော်ကြီးရဲ့တာဝန်စောင့်စည်းရမှာပဲဒါပေမဲ့ကုသိုလ်ကိုမြတ်လို့ကြတဲ့ပုဂ္ဂိုလ်ကြီးအတွက်တော့ကုသိုလ်လုပ်ဖို့ရတာဝန်ရှိတယ်တဲ့ကုသိုလ်လုပ်ဖို့တာဝန်ကကုသိုလ်မြတ်လို့တဲ့သူရဲ့တာဝန်ပဲဆိုပြီးတော့မြတ်စွာဘုရားကတရားတဖို့ဟောတော်မူလိုက်တာအဲ့မှာဝိပဿနာရှုပြီးတော့သောတာပန်ဖြစ်သွားခဲ့တယ်အဲ့တော့စဘာပေါက်ပေါက်လေးလှူတဲ့ချိန်တုန်းကနိဗ္ဗာန်ကြီးမှန်းခဲ့တဲ့ကုသိုလ်ဟာဒီဘဝမှာသောတာပန်ဖြစ်သွားခဲ့တယ်အဲ့တော့ဘုန်းကြီးဆိုလို့ရင်တာကဘာလဲဆိုတော့ဘုန်းကြီးပြောလို့ရင်ရဲ့အကြောင်းရင်းကအဲ့တော့အရှင်မာကတ္တပဟာဘာကိုကြောက်တော်မူခဲ့တယ်လဲဘာကိုစိုးရိမ်တော်မူတယ်လဲအနာဂတ်သာသနာယခုလိုအချိန်မှာတမိုင်းတရခံဖြစ်မှာ ਉ ရှင်မာကတ္တပမလိုလားခဲ့ဘူးဒီလိုမှန်းပြီးတော့တွေးလို့ရတယ်ဘာဖြစ်လို့လဲဆိုတော့ခုလိုသာသနာနောက်ပိုင်းရောက်လာတဲ့အခါမှာတချို့သောယဟန်တွေတချို့သောဓမ္မဂတိကာတွေရှင်မာကတ္တပလို့ဆိုရင်တော့ဓမ္မဂတိကာတွေပေါ့အဲ့တော့အမျိုးသမီးလေးတွေရဲ့ဝေယဝိဆပြုစုမှုကိုခံတယ်အမျိုးသမီးတယုံယုံယောဂီတယုံယုံနဲ့ဟိုသွားဒီသွားသွားတယ်ဒီကမှာပညာရှင်ဖြစ်တဲ့သူတော်ကောင်းဆရာတော်တွေကမသိမ့်ဘူးဒါမျိုးတားတဲ့အခါမှာသူတို့ကပြောကွက်ဟောကွက်ရတယ်ရှင်မာကတ္တပတောင်မှနေသမီးချောချောလတ်လတ်လေးလာပြီးပြုစုပြောဆောင်သေးတာပဲဝေယဝိဆလုံသေးတာပဲဒီလိုဟောကြလိမ့်မယ်ရှင်မာကတ္တပဒါကိုမြင်တော်မူတာသူ့ရဲ့ဒီအတုဒီအပြုမှုကိုနောင်လာနောက်သားတွေက तू ကအမွေမပေးပြီမဲ့အတူယူခဲ့မယ်ဆိုရင်သာသနာတော်ဤအတွက်ရင်လေးစရာကောင်းလိုက်တာသာသနာတော်ဤကွယ်ပြောက်သွားနိုင်တဲ့ခြေနေထိရောက်သွားနိုင်တယ်အဲ့ဒီလိုသာသနာတော်အတွက်မျှော်ကိုးပြီးတော့ရှင်မာကတ္တပဟာနေသမီးလေးရဲ့ဝေယဝိဆပြုမှုကိုပယ်ခဲ့တာတဲ့နေသမီးရဲ့လုပ်ရအမှန်လဲမှန်တယ်ကျိုးလဲရှိတာပါပဲအဲ့ရှင်မာကတ္တပအနေနဲ့လည်းယဟန္တာဤဖြစ်နေတော့နေသမီးကြောင့်တော့မပျက်စီးနိုင်တော့ပါဘူးဒါပေမဲ့နောင်လာနောက်သားတွေကဒီအတုတွေဒီအပြုမှုတွေကိုယူခဲ့လို့ရှိရင်ကိုတော်မြတ်ကြီးကကိုကိုတိုင်းမပျက်စီးပေမဲ့အနာဂတ်သာသနာမှာညင်နွန်သွားမှာစိုးရိမ်တော်မူတဲ့အတွက်အတုကိုသွားမှာစိုးရိမ်တော်မူတဲ့အတွက်ရှင်မာကတ္တပနတ်သမီးကိုပြက်ပြက်သားသားမိန်တော်မူခဲ့တယ်လို့ဘုန်းကြီးတို့ဒီလိုကြည်ညိုလို့ရတယ်အဲ့တော့ယန္တာရှင်မြတ်ကြီးဒီဘလောက်ကြည်ညိုဖို့ကောင်းလဲကိုကိုတိုင်းယန္တာဖြစ်တဲ့လောဘဒေါသတဏှာတရားကင်းစင်နေတယ်ဘယ်နတ်သမီးညာကြောင့်ဘလို့မှမပျက်စီးနိုင်တဲ့ဘဝရောက်တာတောင်မှကိုမပျက်စီးနိုင်ပေမဲ့ကိုရဲ့ပြုမှုတွေကိုနောင်နာကတ်မျိုးဆက်တွေတူယူမယ်ဆိုလို့ရှိရင်ဒါလမ်းမရောက်သွားနိုင်တယ်နောင်နာကတ်မှာမျိုးသမီးတွေရဲ့ပြုစုကိုနီးကပ်ခံယူမယ်မျိုးသမီးတွေတယုံယုံနဲ့ဟိုသွားဒီသွားသွားမယ်ဒါတွေကိုရှင်မာကတ္တပကမလိုလားခဲ့လို့ဒါမျိုးမိမ့်နာလို့ဒါဖုန်ကြီးတို့ဒီလိုပဲမှန်းဆပြီးတော့ကြည်ညိုရတာပဲအဲ့တော့သူတော်ကောင်းတွေဟာကိုယ့်ရဲ့ပြုမှုလေးတစ်ခုကိုဘလောက်ထိဂရုစိုက်ကြရလဲအနာဂတ်သာသနာအတွက်တမိုင်းမှာတရားခံဖြစ်မှာကိုဘလောက်ထိရှောင်ခဲ့ကြသလဲဒါရီယာဘုန်းကြီးတို့တကယ်တွေးကြည့်ရင်ကောင်းမြတ်သောမွေကိုကြံရစ်ပါစေဆိုတဲ့အတိုင်းရှင်မာကတ္တပနောင်လာနောက်သားတပည့်တွေကိုကောင်းမြတ်တဲ့အမွေခြံပေးခဲ့တာပဲတကယ်လို့ဘုန်းကြီးတို့တွေဟာရှင်မာကတ္တပရဲ့ပြုမှုလေးကိုသာအတူယူကျင့်သုံးကြမယ်ဆိုလို့ရှိရင်ဒါသာသနာအတွက်ဘလောက်ထိကောင်းမလေသာသနာအတွက်ဘလောက်ကြီးအတွန်းရှည်သွားနိုင်တယ်မြတ်စွာဘုရားကလည်းပဲဒါကိုကြီးပဲပြီးတော့ဟောခဲ့တာပါဒါလေးတွေသိစေခြင်းလို့ဘုန်းကြီးကကောင်းမြတ်တော်မူကြံရစ်ပါစေဆိုပြီးတော့ဟောခဲ့တာနောက်ဆုံးဘုန်းကြီးအနီကုန်းကျုံအနေနဲ့မိုးကုတ်ဆရာတော်ဘုရားကြီးရဲ့ဇာတိရွာဖြစ်တဲ့ဥယင်တော်ရွာကမြို့ပြင်းကြီးဆရာတော်အကြောင်းလေးကိုအကျဉ်းချုပ်ပြောပြအောင်မယ်အဲ့တော့မိမိတို့လည်းပဲကြောင်းတကာဓမ္မကြီးဖြစ်ပြီးသားလားတော့မသိဘူးပေါ့ဖြစ်မှာဖြစ်ဖို့များနေတယ်ဒီတော့မြို့ပြင်းကြီးဆရာတော်မိုးကုတ်ဆရာတော်ဘုရားကြီးရဲ့ဇာတိရွာကမြို့ပြင်းကြီးဆရာတော်ဆိုတာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကအဘိဓမ္မာမှာသိပြီးတော့မိုးကုတ်ဆရာတော်ကြီးတို့လိုပဲအဘိဓမ္မာအရာမှာသိကြော်ကြားခဲ့တယ်ကျမ်းတွေပြုခဲ့တဲ့ဆရာတော်ကြီးအဲ့တော့ဒီဆရာတော်ကြီးရဲ့ပြုမှုလေးတစ်ချက်ကြောင့်အနာဂတ်သာသနာဘလောက်ထိကောင်းစားသွားခဲ့တယ်လဲဒါလေးကိုဘုန်းကြီးပြောပြပေးမယ်အဲ့တော့အကျဉ်းချုပ်အပြင်ပြောရရင်တော့ဗာလဲဆိုတော့အဲ့ဒီဥယျာဉ်တော်ရွာမှာမြို့ပြင်းကြီးဆရာတော်ကအသက်ကြီးလာတဲ့အခါမှာမြို့ပြမှာတရင်သုံးမသုံးမဲနဲ့ရွာမှာပြန်ပြီးတော့တရင်သုံးတယ်။ဥယျာဉ်တော်ရွာဇာတိဖြစ်တဲ့မြို့ပြင်းကြီးဆရာတော်ရဲ့တပည့်ဖြစ်တဲ့ဥသက်ရှိတို့မိသားစုဆိုတာရှိတယ်။ဥသက်ရှိတို့မိသားစုဆိုတာနောင်အနာဂတ်မှာမစိုးရိမ်ကြောင်းတကာကြီးဖြစ်လာကြမှာ။အဲ့တော့သူတို့မိသားစုက ပထမ ဆင်းရဲလိုက်တာ ယွာက ယာတိဘောတိနံတွေကို ယူပြီးတော့ ပဝန်ကျင် ယွာတွေကို ရောင်း မန္တလေးတက် ရောင်း နောက် ပွဲယုံတကူမှာ ဝန်တန်းလုပ် ယိုးသားကြိုးစားတော့ ပွဲယုံပိုင်ရှင်က ထောက်ပံ့ပေး သူတို့စုထားတဲ့ ငွေနဲ့ ပွဲယုံတကူကို ထူထောင် ပြီးတော့ ထိုက်လျောက် ချမ်းသာလာတယ် ချမ်းသာလာတော့ ဘာဖြစ်လဲ ချမ်းသာလာတဲ့အခါကျတော့ ဇာတိဇွဲလေးတွေရရှိတော့ ကိုယ့်ဆရာသမားဖြစ်တဲ့ ခုနဦးရင်တော်ရွာ မြို့ပြင်ကြီးဆရာတော်ကို ကြောင်းဆောက်ခြင်းတဲ့အကြောင်း ကြောင်းဆောက်လူခြင်းတဲ့အကြောင်း သွားလျှောက်တော့ မြို့ပြင်ကြီးဆရာတော် မိတ်နဲ့ဩဝါဒဟာ သာသနာသမိုင်းမှာ အင်မတန်မှအတူယူစရာကောင်းသွားတယ် ဆရာတော်ကြီးက ဦးသက်ရှိတို့မိသားစုဟာ ဆရာတော်ကြီးအတွက် ကြောင်းကောင်းကောင်းကြီးဆောက်လူခြင်းတဲ့လျှောက်တော့ ဘာမိတ်လဲဆိုတော့ သက်ရှိတဲ့ မင်းကငွေကြေးတက်နိုင်လို့ တန်ခါများများနေနိုင်တဲ့ ကြောင်းကြီးဆောက်လူနိုင်နေပဲထား ငါကလည်းပဲ လာသည်မြတ်တန်ခါတွေကို စာပေးပို့ချနိုင်နေပဲထား စာတင်သားတန်ခါတွေကလည်းပဲ တို့ရွာမှာလာပြီးတော့ နေကြတယ်ပဲထားတဲ့ တို့ရွာကရွာသိမ်ရွာငယ်လေးတဲ့ ရွာသိမ်ရွာငယ်လေးဖြစ်တော့ နေစဉ်ဆွမ်းကွမ်းအတွက် တို့ရွာက နေစဉ်ဆွမ်းကွမ်းတာဝန်ယူဖို့ စွမ်းနိုင်မှာမဟုတ်ဘူး ဒီလိုတို့ရွာမှာလာပြီးတော့ကျောင်းဆောက်တိုက်တဲ့အတွက် သာသနာတော်အတွက် ကျေးဇူးများဖို့ မရှိဘူးတဲ့ ကျေးဇူးမများနိုင်ဘူး ကျောင်းကြီးဆောက်ပြီးပြီဆိုရင် စာတင်သားတန်ခါများစွာနဲ့ စာချဘုံကြီးတွေနဲ့ များစွာနဲ့ တင့်တင့်တယ်တယ်ရှိမှ ကောင်းတာ အဲ့တော့ကျောင်းကြီးတော်ဆောက်ထားပါရဲ့ ဒီကျောင်းမှာတန်ခါလေးကတစ်ပါးနှစ်ပါး ဘုံကြီးကတစ်ပါးနှစ်ပါးဆိုရင်လည်းပဲ သာသနာအတွက်အကျိုးနည်းတယ် ဒီတော့မန္တလေးမှာဖျားကြီးတိုက်ဆိုတာရှိတယ် ဖျားကြီးတိုက်မှာ စာတင်သားတန်ခါရီကများပြီးကျောင်းကမလုံလောက်ဘူးလို့ကြားရတယ် ဒီတော့ဖျားကြီးတိုက်မှာဆိုလို့ရှိရင် စာချဘုံကြီးတွေကလည်းပဲအယံသင့် စာတင်သားတန်ခါရီကလည်းပဲအယံသင့် ဆွန်းလောင်းရမယ့်မန်းမြို့သူမန်းမြို့သားတွေကလည်းပဲအစင်သင့်အယံသင့် ဒီတော့ဖျားကြီးကျောင်းတိုက်လူနေရာမျိုးမှာကျောင်းဆောက်တာသာသနာအတွက်အကျိုးများတယ် အဲ့တော့ကျောင်းဆောက်တယ်ဆိုတာဘယ်နေရာမှာပဲဆောက်ဆောက်ငွေကုန်တာချင်းအတူတူပဲ ငွေကုန်နာရင်တူလို့ရှိရင်အကျိုးများတာကိုရွေးချယ်ရတယ်တဲ့ဒီစကားလေးမှတ်ထားပါနော်ငွေကုန်နာရင်တူရင်အကျိုးများတာကိုရွေးချယ်ရတယ်တဲ့ဒီစကားကိုမြို့ပြင်ကြီးဆရာတော်ကသူ့ရဲ့တပည့်ရင်းဖြစ်တဲ့ဦးသက်ရှိတို့မိသားစုကိုမိန်တော်မူခဲ့တာအဲ့တော့ငွေကုန်နာရင်တူရင်အကျိုးများတာကိုရွေးချယ်ရတယ်ဆိုတာဘာပြောတာလဲဆိုတော့ခုခေတ်တချို့ယူဆတဲ့အကျိုးများနေမဟုတ်တချို့ကကြတော့ဘယ်ဆရာတော်ကြီးကဘလို့ထ ဒါဝကြီးမှန်းခိုင်းတာမဟုတ်အဲ့ဒါလောဘတရားတွေဖြစ်တာအဲ့တော့ဘာလဲဆိုတော့ကိုလှူလိုက်တဲ့ပစ္စည်းကိုသာသနာအတွက်ကြောင်းကြီးဆောက်လှူဒန်းလိုက်တယ်ဒီကြောင်းကိုအသုံးပြုပြီးတော့သာသနာတော်မှာတန်ဃာတွေတပည့်မျိုးဆက်တွေဘလောက်ပေါ်ထွန်းလာမလဲသာသနာတော်ကြီးဘလောက်ထိစီပင်သွားနိုင်တယ်လဲအဲ့ဒီလိုသာသနာအတွက်အကျိုးများဖို့လူတွေကုသိုလ်ရဖို့ဒီလိုအကျိုးများတာကိုရည်ရွယ်ပြီးတော့ငွေကုန်နာရင်တူရင်အကျိုးများတာကိုရွေးချယ်ရတယ်ဆိုတာဘာသာသာသနာအတွက်အကျိုးများတာကိုရွေးချယ်ခိုင်းတာပါကို့အတွက်စီးပွားရေးတက်ဖို့ဒီလိုအကျိုးများတာကိုရွေးချယ်ခိုင်းတာမဟုတ်ပါဘူးအဲ့တော့ဒီတော့ဒီဆုံးမစကားလေးကိုသက်ရှည်ရလေစာလိုက်နာပြီးတော့ဆရာကောင်းတပည့်ဖြစ်တဲ့အတွက်ဖျားကြီးတိုင်မှာသွားပြီးတစ်သားကျောင်းဆောင်ကြီးဆောက်တယ်မကြမီမီးလောင်သွားတယ်နောက်တကအလေတိုက်ကြီးဆောက်တယ်နောက်အားမရတော့မစိုးရင်ကြောင်းတိုင်ဆိုတာဥပ္ပေစီဖရာရဲ့မြောက်ဘက်မှာဥယင်ကြီးဝယ်ပြီးတော့အဲ့ဒါယူမစိုးရင်ကြောင်းတိုင်ဆိုပြီးတော့သူတို့မိသားစုကပဲကြောင်းဆောင်နေအများကြီးဘေးကဆောက်တဲ့ကြောင်းဆောင်ကနှစ်ဆောင်လောက်ပဲပါတယ်တတိုင်းလုံးသူတို့မိသားစုကနေဆောက်လို့လူထမ်းလိုက်တာမစိုးရင်ကြောင်းတိုင်ဆိုတာဖြစ်ပေါ်သွားခဲ့တယ်အဲ့တော့မြို့ပြင်းကြီးဆရာတော်အတွက်ကြောင်းဆောင်လေးအနည်းငယ်ဦးပဲခတ်သေးသေးလေးဦးပဲနေဖြစ်ုံလူထမ်းခဲ့တယ်အဲ့တော့မြို့ပြင်းကြီးဆရာတော်ရဲ့ဒီလမ်းညွန်ချက်ဒီအပြုမူလေးတစ်ချက်ဟာယနေ့ဘုန်းကြီးတို့ကြည်လိုက်စထတန်ခိုင်းနာတင်ပွဲကြီးတင်တယ်မစိုးရင်ကြောင်းတိုက်ကတန်ဃာတွေဥဆောင်လိုက်ကြတာယနေ့မစိုးရင်ကြောင်းတိုက်ထွက်တယ်တနိုင်ငံလုံးမှာသာသနာပြုနေကြတာနိုင်ငံသားတွေပါတယ်အဲ့တော့စာရေးဆရာတွေထဲမှာဓမ္မစရိယဥထေးလိုင်းဆိုတာကမစိုးရင်ကြောင်းတိုက်ကထွက်လာတဲ့ပုဂ္ဂိုလ်သူ့ကိုကြောင်းပြုပြီးတော့ပြည်သူပြည်သားတွေစာပေတွေဖတ်ပြီးတော့ဘလောက်သိဉာဏ်တွေတိုးကြတယ်အဲ့တော့မြို့ပြင်းကြီးဆရာတော်ရဲ့လမ်းညွန်ချက်အပြုအမူဒါလေးတစ်ချက်နဲ့သာသနာတော်ကြီးယနေ့ချိန်ဒီမစိုးရင်မစိုးရင်ဆိုပြီးတော့ပရိယတ်ဒီလောကမှာထိတ်ဆုံးသွားရက်တည်နေတယ်နိုင်ငံခြားအတီသာသနာတွေပြန့်နေတယ်ဒါပါလဲဆိုတော့မြို့ပြင်းကြီးဆရာတော်ရဲ့အပြုအမူကောင်းမွန်တဲ့အပြုအမူလေးတစ်ချက်ဒီတစ်ချက်ကြောင့်သာသနာတမိုင်းကြီးဟာတမိုင်းကြောင်ပြောင်းသွားခဲ့ရပါတယ်ဥသက်ရှိတို့မိသားစုကလည်းပဲဆရာသမားဆက်ကနားထောင်ပြီးတော့ဇာတိဇွဲတွေကိုပယ်ဖျောက်ပြီးတော့သ သာသနာအတွက်အကျိုးများအောင်ဆိုပြီးတော့ရွေးချယ်လှူဒန်းလိုက်တဲ့အတွက်ယနေ့မစိုးရင်ကျောင်းတက်ကြီးတွေပေါ်လို့မစိုးရင်ကျောင်းတက်ကြီးတွေသာသနာပြုနေတယ်များဦးသက်ရှိလို့မိသားစုအသက်မရှိတော့တောင်မှကုသိုလ်တွေဘလောက်တိုးနေမလဲဒါလေးကိုဘုန်းကြီးကသိစေခြင်းလေဒါကြောင့်ဥယင်တော်ရွာဇာတိဖြစ်တဲ့မြို့ပြင်းကြီးဆရာတော်နဲ့ဥယင်ဇော်ရွာဇာတိဖြစ်တဲ့ဦးသက်ရှိလို့မစိုးရင်ကျောင်းတက်ကမိသားစုတွေရဲ့အပြုမူလေးတွေဟာအတုခိုးမယ်ဆိုလို့ရှိရင်နာဂတ်သာသနာအတွက်အင်မတန်မှအတွန်ရှည်သွားနိုင်တယ်လူမျိုးတွေအတွက်တိတ်ပြီးတော့အကျိုးများသွားနိုင်ပါတယ်ဒါလေးကိုဘုန်းကြီးကသိစေချင်တာအဲ့တော့ဘုန်းကြီးတို့ဒီမြတ်ဆက်ကြာကျောင်းတိုက်ကလည်းပဲဒီပုံစံမျိုးလေးနဲ့ဆင်းတယ်မြတ်ဆက်ကြာဆရာတော်ကမြို့ပြင်းကြီးဆရာတော်အားကြလို့လားမသိဘူးပေါ့ဘုန်းကြီးတို့ဒီကျောင်းတိုက်ကိုမြတ်ဆက်ကြာဆရာတော်ရဲ့ဆရာသမားကသူ့ကျေးဇူးကိုဆက်ရင်တန်ခါ90လောက်ရှိတဲ့စာတင်တယ်လေးတဲပါဆိုပြီးတော့ပြန်တော်မူကနီးမှတောင်းပေးခဲ့တယ်ကြည့်တော့မြတ်ဆက်ကြာဆရာတော်ကဒီကျောင်းတိုက်ကိုတည်လိုက်တယ်စာတင်တိုက်လုပ်တယ်။ဒါပေမဲ့တစ်ဖက်ကတရားတွေအဟောများတော့စာတင်တိုက်ကပြီးပြင်းမဖြစ်ဘူး။တမင်မွေးရင်ကြားစားရင်တရားဟောထွက်လိုက်တပည့်တွေကပျောက်သွားလိုက်လူထွက်လိုက်တယ်။ဒီလိုလုံးလည်လိုက်တော့92ခုနှစ်မှာဘုန်းကြီးကိုဒီကျောင်းတိုက်ကြီးလွှဲအပ်ပြီးတော့စာတင်တိုက်လေးလုပ်ပေးပါဆိုလွှဲလိုက်တယ်။အဲ့တော့ဒီမြတ်ဆက်ကြာကျောင်းတိုက်ဆရာတော်တည်ခဲ့တာဆရာကျေးဇူးကိုဆက်ချင်လို့တည်ခဲ့တာအဲ့တော့ဘုန်းကြီးတို့မြန်မာသာသနာတမိုင်းမှာကျောင်းတိုက်အဆက်ဆက်ဟာဆွေကျောင်းမျိုးကျောင်းတွေဖြစ်ခဲ့ကြတယ်။ကိုမရှိလို့ရှိရင်ကိုဆွေမျိုးကိုပေးတယ်၊ကိုနီးစရာကိုပေးတယ်၊ဒီတို့တဆင့်တဆင့်မျိုးဆက်တွေကနိုင်ပြီးတော့ကျောင်းတိုက်တွေက30-40လောက်ရောက်ရင်တိမ်ကောလို့ခုမြတ်ဆက်ကြာဆရာတော်ကသူ့ရဲ့တူဝရင်ရှိပါလေနဲ့တူဝရင်ကိုဒီကျောင်းတိုက်ကြီးမလွယ်ပဲနဲ့ဘုန်းကြီးကတူဝရင်မဟုတ်ဘူးဆွေမျိုးနည်းနည်းတော့ဆက်တယ်။ဒါပေမဲ့ဆွေမျိုးမရင်ချပါမိမယ်သာသနာအတွက်ကြည့်ပြီးတော့ဆရာတော်ကလွယ်ခဲ့တယ်အဲ့တော့မြို့ပြင်းကြီးဆရာတော်တို့လို့ပေါ့အဲ့တော့ဒီလိုလှုပ်လိုက်တဲ့အတွက်ယနေ့ဘုန်းကြီးတို့မြတ်ဆက်ကြာကျောင်းတိုက်ဟာလည်းအတိုင်းအတာတစ်ခုထိသာသနာအတွက်အုတ်တချက်သဲတဲ့ပွင့်နေနေအကျိုးများတဲ့ကျောင်းတိုက်ဖြစ်သွားခဲ့တာဒီပြုမှုလေးတွေဟာအနာဂတ်မျိုးဆက်တွေတူခိုးမယ်ဆိုရင်ကျောင်းတိုက်တွေဟာဒုတိယမျိုးဆက်တွေမှာပို့ပြီးတော့တင်တယ်ပြီးတော့သာသနာတော်ကြီးအတွန်းရှည်သွားနိုင်နေတဲ့ဒါလေးကိုသိစေချင်လို့ဘုန်းကြီးကယနေ့လူငယ်တွေဖြစ်ကြတဲ့ဆွန့်တကာဓမ္မတွေကိုကောင်းမြတ်တော်မူကြံရည်ပါစေဆိုပြီးတော့ဒီတရားလေးကိုလက်ဆောင်ပေးတာပါဒါကြောင့်ဆရာတော်တွေဘက်ကရှင်မဂတပကိုရောမြတ်တို့မြို့ပြင်းကြီးဆရာတော်တို့မြတ်ဆက်ကြာဆရာတော်တို့သူတို့ရဲ့ပြုမူလေးတွေဟာနောက်ကအတူယူမဲ့ပုံကိုယ်တွေအတွက်သာသနာအတွန်းရှည်စေနိုင်တဲ့လူမျိုးတွေတိုးတက်စေနိုင်တယ်ဥသက်ရှည်တို့လူမိသားစုတွေရဲ့အပြုမူလေးတစ်ချက်ကိုတူယူမိလို့ရှိရင်လည်းသာသနာတော်ကြီးပြန်လဲပြီးတော့ဥမော့လာနိုင်ပါတယ်ဒါကြောင့်မိမိတို့ရဲ့မျိုးဆက်တွေကိုတိုးတက်စေခြင်းပါတယ်နာဂတ်သာသနာအတွက်အာကိုအားထားရဖြစ်စေခြင်းအောင်ပြုစုခြင်းပါတယ်ဆိုရင်သူတို့ကိုပြုစုရုံနဲ့အားမကြဘဲနဲ့မိမိတို့ကိုယ်တိုင်လည်းပဲရှေ့ရနေပြီးတော့ခြေခွင်ယောဂါကင်းစင်အောင်ကောင်းတဲ့ပြုမှုလေးတွေကိုပြုမှုနိုင်အောင်ဘုန်းကြီးကကောင်းမြတ်တော်မူကြံရည်ပါစေဆိုတဲ့ဒီတရားလေးကိုဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့ယနေ့ကုသိုလ်ရှင်များဖြစ်ကြတဲ့ဒကာဆန်းမြင့်အောင်ဒကာမကြီးပြအေးနဲ့ဓမ္မမိတ်ဆွေများဟာမိမိတို့ကိုယ်တိုင်ခြေခွင်ယောဂါကင်းစင်အောင်ကြိုးစားပြီးတော့နောင်လာနောက်သားတွေအတွက်အတူယူနိုင်ကောင်းတဲ့တုမှုလေးတွေကိုပြုမှုကြိုးစားအထောက်နိုင်ကြပါစေဒီလိုပြုမှုရင်ပြုမှုရင်နဲ့နှလုံးသားမှာပါရမီတွေရင်တန်ပြီးမဉဏ်ဖွဉဏ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း